Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်အမေရိကန်ပြည်ထောင်စု Washington DC မြို့တော် VOA American တန်းကနေ2018ခုနှစ် March 5ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်လေးကို Washington DC မြို့တော်ကနေည9နာရီကနေ10နာရီအထိ5km 1925 30နဲ့လိုင်းရမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီညပိုင်းအစီအစဉ်မူကကျမစုမော်ပါရှင
်ကျမသင်္ကီခိုက်ပါရှင်စီးရီးယားနိုင်ငံတွင်းကတိုက်ပွဲတွေဖြစ်နေတဲ့ဂူတာအရှေ့ပိုင်းကိုအကူအညီပေးရေးရှင်တန်းတွေဒီကနေ့ဝင်ရောက်နိုင်ခဲ့ပါပြီ။အီတလီရွေးကောက်ပွဲမှာတော့ပြက်ပြက်သားသားအနိုင်ရှုံးမထွက်ခဲ့တာကြောင့်ညွန်ပေါင်းဖွဲ့ရဲ့အတွက်အချိန်ယူဆွေးနွေးကြရတော့မှာဖြစ်ပါတယ်။ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုကိုဝင်းမင်းနဲ့အတူကြီးညာပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညပိုင်းတော်တာရှင်တွေအတွက်တင်ဆက်ပေးမယ့်ထိတ်တန့်ရောက်သတင်းတွေကတော့ငိမ့်စုစည်းလိုလူတီများတဲ့ငိမ့်ညံ့စွာစူဝေးကွင်းနဲ့စီတန်းလှဲ့လှယ်ကွင်းကိုပြင်ဆင်တဲ့ဥပဒေချမ်းပြည်သူလူထုယာနဲ့ချီပြီးဒီကနေ့ကန့်ကွက်ဆန္ဒထုတ်ဖော်ခဲ့ကြပါတယ်။ဒါကတော့မျိုးသားလွတ်တော်မှာဒီကနေ့စတင်ဆွေးနွေးတဲ့အချိန်မှာပဲဆန္ဒပြကန့်ကွက်ကြတာဖြစ်ပါတယ်။သတင်းပြေဆုံးမကြခင်နားဆင်ရပါမယ်။နောက်ဝါပြည်သွေးစည်းညီညွတ်ရေးအဖွဲ့ UWSA ထိတ်ချုပ်တဲ့ဒေသမှာလူတက်မှုစွဲချက်နဲ့လူနှုတ်ဦးကိုတည်တဲ့အပြစ်ပေးတာကိုလူမြင်ကွင်းမှာလုပ်သွားတာကဖွဲ့စည်းပုံနဲ့မညီဘူးဆိုပြီးဝေဖန်တဲ့သတင်း။နောက် MCA အပြစ်ရဲ့လက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့နှစ်ဖွဲ့တိုက်ပွဲဖြစ်တဲ့သတင်းနဲ့အတူအမေရိကန်နိုင်ငံသားရေးဝန်ကြီးရဲ့အာဖရိကတိုက်ခီးစဉ်စတဲ့သတင်းတွေကိုတင်ဆက်ပေးဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်တင်ဆက်ပေးနေကြကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ရှင်။အခုရေဆုံးကတော့နောက်ဆုံးရသတင်းတွေကိုမသိင်ကြီးထိုင်နဲ့ကိုဝင်းမင်းတို့ကတင်ပြပေးကြပါလိမ့်မယ်ရှင်
။စီးရီးယားနိုင်ငံကတဘုံထင်းချုပ်ရာဂူတာအရှေ့ပိုင်းဒေသတွင်းကိုလူသားချင်းစာနာမှုအထောက်အကူတွေတည်ဆောင်လာတဲ့ရင်တန်းဝင်ရောက်နိုင်ခဲ့ပြီလို့ကုလသမဂ္ဂနဲ့နိုင်ငံတကာချက်ချင်းကြီးအသင်းတို့ကဒီကနေ့ပြောပါတယ်။ကုန်တင်ကား46ဆင်းပါရင်တန်းမှာတော့လူပေါင်း 28,500 အတွက်ဆန္ဒရိက္ခာနဲ့ဆေးဝါးအထောက်ပံ့တွေတည်ဆောင်လာတဲ့အကြောင်း ICRC ရဲ့စီးရီးယားကိုယ်စားလှယ်အဖွဲ့ကပြောပါတယ်။ဒါပေမဲ့အသက်ငယ်ကျန်းမာရေးအထောက်ပံ့ပစ္စည်းတွေကိုတော့တည်ဆောင်ခွင့်မရခဲ့ဘူးလို့ကုလသမဂ္ဂရဲ့လူသားချင်းစာနာမှုဆိုင်ရာရုံးကပြောပါတယ်။အခုညစ်ပေးရေးအဖွဲ့တွေကလည်းသူတို့ပေးပို့တဲ့ပစ္စည်းတွေကိုဖယ်ရှားပစ်ခဲ့တာနဲ့ပတ်သက်လို့အရင်တုန်းကလည်းဝေဖန်ပြောဆိုတာတွေရှိခဲ့တာပါ။ဂူတာရှေ့ပိုင်းဒေသရင်းကိုဒီကနေ့အခုညစ်ပေးရေးရှင်တန်းဝင်ရောက်ခွင့်ရတာကတော့သတင်းသုံးပတ်နီးပါးအတွင်ပထမဆုံးအကျင့်ဖြစ်ပါတယ်။ဂူတာရှေ့ပိုင်းကလူပေါင်း၄သိန်းပါဝင်နိုင်ငံတော်ကအရက်သားတွေထံအကူအညီပေးပို့နိုင်ရေးရက်ပေါင်း30အပြည့်ခန့်ရက်စဲဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကတောင်းဆိုခဲ့တာဖြစ်ပြီးဒီလိုတောင်းဆိုပြီးသတင်းတစ်ပတ်ကျော်လာခြင်းအထိတက်ရောက်မှုရှိတဲ့လက္ခဏာတော့သိပ်မတွေ့ရပါဘူး။တစ်ချိန်တည်းမှာပဲစီးရီးယားသမ္မတဘာရှာအယ်အာဆတ်ကိုထောက်ခံတဲ့ရုရှားဘက်ကနေ့စဉ် 9 နာရီတိုက်ခိုက်မှုရက်စဲကြောင်းကြေညာထားသလိုမြို့တော်ဒမတ်စကတ်အစွန်ပိုင်းကအရက်သားတွေထွက်ခွာမဲ့အရေးကိုတပုံတွေကဟန့်တားနေတယ်လို့စီးရီးယားအစိုးရကဆွဆွဲထားပါတယ်။ဂူတာအရှေ့ပိုင်းဒေသရဲ့၃ပုံတပုံမှာတော့အစိုးရတပ်ဖွဲ့တွေကတင်ယူထားပြီးလို့လဲဗီဒီယိုချင်းဆိုင်စီးရီးယားလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကဒီကနေ့ပြောဆိုထားပါတယ်ရှင်။
ကနေဒါမက္ကဆီကိုနဲ့အမေရိကန်တို့ကြားမျှတတဲ့ကွန်တွေသဘောတူညီချက်တွေရခဲ့မှသာအမေရိကန်ကိုတင်သွင်းနေတဲ့တမ်မနီနဲ့အလူမီနီယံပေါ်အခွန်အကြီးအကျယ်တိုးကောက်မဲ့အစီအစဉ်ပြန်ပြောင်းပေးနိုင်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောလိုက်ပါတယ်။နက်တာလို့သူကခေါ်တဲ့မြောက်အမေရိကလွတ်လပ်တဲ့ကွန်တွေသဘောတူညီချက်နဲ့ပတ်သက်ပြီးဒီသုံးနိုင်ငံလက်တလောဆွေးနွေးနေကြချိန်မှာသမ္မတထရမ့်ကအခုလိုပြောလိုက်တာပါ။အမေရိကန်လက်မှတ်တွေကိုကနေဒါဘက်ကအခုထက်ပိုပြီးအလေးထားဖို့မက္ကဆီကိုအနေနဲ့တော့အမေရိကန်ကိုမွေးဆေးဝါးတွေဝင်မလာရေးပို့တားမြစ်ပေးဖို့တမနာထရမ့်ကတမ်မနီနဲ့အလူမီနီယံအပေါ်ဆွေးငုံခွန်ရေးနဲ့ပတ်သက်ပြီးရည်ညွှန်းပြောဆိုတဲ့အထက်မှာထည့်ပြောခဲ့တာပါတကယ်တော့ကနေဒါနိုင်ငံဟာအမေရိကန်ရဲ့အကြီးဆုံးကုန်သွယ်ဘက်ဖြစ်ပြီးပြီးခဲ့တဲ့နှစ်ကအလူမီနီယံဒေါ်လာ 9.2 ဘီလီယံဘူးနဲ့တမ်မနီဒေါ်လာ 4.3 ဘီလီယံဘူးအမေရိကကိုတင်သွင်းခဲ့တာပါအခုလိုတင်သွင်းကုန်စီကျက်မှုအပေါ်နောက်ထပ်အထင်အားစီမကတော့အမေရိကန်ရဲ့မဟာမိတ်တွေဖြစ်တဲ့ဗြိတိန်၊ဂျာမနီ၊ဂျန်ကိုရီးယား၊တူရကီနဲ့ဂျပန်တို့ပဲဖြစ်ပါတယ်။တကယ်တော့ကမ္ဘာ့တန်မနီထုတ်လွှင့်မှုအများဆုံးတရုတ်အနေနဲ့ကတော့ထုတ်ကုန်ရဲ့200ခန်းလုံးကိုပဲအမေရိကန်ကိုပို့တာကြောင့်ဒီသွင်းကုန်အခွန်ကိုတိုးကောက်ရင်းနဲ့ပတ်သက်ပြီးအထင်အားဖို့အကြောင်းမရှိပါဘူး။သွင်းကုန်ကိုတိုးကောက်မဲ့အရေးကနေဘယ်နိုင်ငံကမှချန်လက်ထားမှာမဟုတ်ဘူးလို့လည်းအမေရိကန်သမ္မတအင်ဂျီလိုရဲ့ကွန်ဆေးအချံပေးပီတာနာဗရိုကမနေ့တနင်္ဂနွေနေ့ကပြောခဲ့ပါတယ်ခင်ဗျာ။
အီတလီရွေးကောက်ပွဲမှာပြက်ပြက်သားသားအနိုင်ရှုံးမရှိခဲ့တာကြောင့်ဒီကနေ့တနင်္လာနေ့မှာတော့လွှတ်တော်အမတ်နေရာခန့်မှန်းချက်တွေနဲ့မရေမရအခြေအနေဖြစ်နေပြီး ရင်းကလေးကရှုပ်ထွင်းနေတဲ့နိုင်ငံမှာညွန်ပေါင်းဖွဲ့ရင်ညှိနှိုင်းချက်တွေကနောက်သတင်းပတ်တွေနဲ့ချီပြီးအချိန်ယူရမှာဖြစ်ပါတယ်။တချိန်ကအစွန်ရောက်တယ်လို့ယူဆခံခဲ့ရသူတွေအများအပြားပါတယ်။အများကျကိုယ်စားလှယ်တွေကိုမနေ့တနင်္ဂနွေနေ့မှာအီတလီပြည်သူထွက်ဝလောက်ကမဲချက်ခဲ့ကြတာပါ။အီတလီရဲ့နိုင်ငံရေးစနစ်ကိုမြေလံလိုနေတဲ့အစင်လာကိုစန့်ကျင်တဲ့ M5S ပါတီနောက်ရွှေ့ပြောင်းနေကိုမောင်းထုတ်ခြင်းနဲ့လီဂါပါတီတို့ကတော့အကြီးအကျယ်ထောက်ခံမှုရခဲ့တဲ့အနေအထားရှိပါတယ်။လွတ်တော်အမှတ်နေရအတိအကျထွက်လာဖို့ကရက်ပေါင်းများစွာအချိန်ယူအောင်မှာဖြစ်ပြီးအစောပိုင်းခမန်းချက်တွေအရတော့
M5S ပါတီကမဲရလ36ရာခိုင်နှုန်းလောက်ရမယ်အနေအထားရှိနေတာကြောင့်အစိုးရဖွင့်နိုင်ရေလိုအပ်တဲ့အောက်လွှတ်တော်အမှတ်နေရ316ရာခိုင်နှုန်းလောက်ရမယ်အနေအထားရှိနေတာကြောင့်အစိုးရဖွင့်နိုင်ရေလိုအပ်တဲ့အောက်လွှတ်တော်အမှတ်နေရ316ရာကနေ236ရာလောက်ထိရနိုင်လာပါ။လက်ရှိအာဏာရဗဟိုလက်ဝဲရင်ဒီမိုကရက်တစ်ပါတီကတော့ထောက်ခံမှုတည်တည်တသာကြဆင်းသွားပါတယ်။
အီတလီနေစဉ်သတင်းစာကတော့အားလုံးပြောင်းလဲတော့မယ်လို့ဒီကနေ့မှကြေညာသွားပါတယ်ရှင်။တောင်ကိုရီးယားသမ္မတမွန်ဂျေအင်းရဲ့အထူးကိုယ်စားလှယ်ဖွဲ့ဟာမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အန်နဲ့ဒီနေ့တွေ့ဆုံခဲ့ပါတယ်။အာဏာရလာပြီးခုနှစ်နှစ်ခန့်အတွင်းတောင်ကိုရီးယားကိုယ်စားလှယ်ဖွဲ့နဲ့လူသိရှင်ကြားပထမဆုံးတွေ့တဲ့ကင်ဂျွန်အန်အနေနဲ့ဒီအဖွဲ့ကိုညစာတခင်အခံခဲ့ကြ တွင် nuclear ကင်းစင်နဲ့ထောက်ရငင်းချင်းအတွက်တောင်ကိုရီးယားသမ္မတအခိုင်အမာမှားလိုက်တာတွေကို မြောက် ကိုရီးယားကိုရှင်းပြဖို့အခုလိုလာရောက်ခဲ့ကြတာပါ ဒီထူးကိုယ်စားလှယ်ဖွဲ့ကောင်းဆောင်ချွန်ကအခုလိုရှင်းပြတာတွင်မြောက်ကိုရီးယားနဲ့အမေရိကန်ပါဝင်နိုင်ငံတကာဆွေးနွေးပွဲတွေပြန်စနိုင်အောင်လမ်းစာရှာဖွေရေးအလေးနဲ့ဆွေးနွေးသွားဖို့ရှိတယ်လို့ဆိုမိတော့ကနေမထွက်ခင်သတင်းတော်တွေကိုပြောခဲ့ပါတယ်
ဒါပေမဲ့လည်းမချခင်လှုပ်ဖို့စီစဉ်ထားတဲ့အမေရိကန်နဲ့တောင်ကိုရီးယားပူးတွဲဆီအလေးချင်းမှုတွေကြောင့်ဒီအတွေ့အဆုံဆွေးနွေးရေးကြိုးပမ်းမှုအပေါ်အခက်အခဲဖြစ်စေနိုင်တယ်လို့သုံးသပ်မှုတွေရှိနေပါတယ်ခင်ဗျာ။ဒီအမေရိကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိ
လိုက်မီတာ30နှစ်ကီလိုဟတ်ကိုတုံတုံတုံကနေပထမနာရီဝက်မှာလိုင်းလက်မီတာ190ကီလိုဟတ်15ခွန်9ကနေထုတ်လွှင့်ပေးနေပါတယ်ရှင်။ဒီဝေမြန်မာပိုင်းစီစဉ်ရဲ့တင်းနှံလာနေညပိုင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။တရုတ်နိုင်ငံရဲ့ထိတ်တန့်ပြည်သူလွှတ်တော်နှစ်ပတ်လည်အစည်းအဝေးကိုဒီကနေ့တင်းနှံလာနေမှာစတင်နေပါပြီ။ ဒီလွှတ်တော်အစည်းအဝေးတွင်တရုတ်သမ္မတရှီကျင်းပင်ကိုရာသပ္ပံသမ္မတလုတ်ခွင့်ပေးနိုင်မယ့်အစိုးပြုချက်ကိုလာမယ့်ရက်တွေအတွင်အများအပြားကစောင့်ကြည့်ကြမှာဖြစ်ပါတယ်။အရင်နှစ်တွေအတိုင်းပဲတရုတ်ဝင်ကြီးချုပ်လီကတ်ချင်းကတော့လုပ်ငန်းအစီရင်ခံချက်ကိုတင်ပြပါတယ်။ဒီအစီရင်ခံချက်မှာတော့အကျွေးတွေညှလာတာကြောင့်ဖြစ်လာတဲ့ဗန်ဒါရေးအန်တရယ်ကိုထိန်းသိမ်းဖို့လိုအပ်ချက်နဲ့တရုတ်ရ တရုတ်ရဲ့စီးပွားရေးကို600တက်မှ900ကိုင်းလုံးချဲ့နိုင်ရေးအစိုးရကမျှော်လင့်ထားတဲ့အကြောင်းလဲဝန်ကြီးချုပ်လီကပြောဆိုခဲ့ပါတယ်ပြီးခဲ့တဲ့နှစ်တရုတ်ရဲ့စီးပွားရေးက600တက်မှ900ကိုင်းလုံးကြီးထွားလာခဲ့ပေမဲ့လို့လဲအမေရိကန်ပြည်ထောင်စုနဲ့ကုန်သွယ်ရေးစစ်ပွဲအရေးအယောင်တွေကြောင့်စိန်ခေါ်အကဲဆတ်မှုအများအပြားနဲ့တရုတ်အစိုးရရင်ဆိုင်နေရပါတယ်တမနီနဲ့လူမီနီယံသွင်းကုန်အပေါ်အမ
ကျွန်တော်တို့ကပြောဆိုလိုက်ပါတယ်အခြေခံဥပဒေပြင်ဆင်ရေးအစိုးပြုချက်နဲ့ပတ်သက်လို့တော့ဝင်ကြီးချုပ်လီကထည့်သွင်းပြောဆိုသွားတာမရှိပါဘူးရှင်အမေရိကန်အနေနဲ့အရင်စစ်ဖြစ်ခဲ့တဲ့ဗီယက်နမ်နိုင်ငံကိုတမားဝင်ပထမဆုံးဖြစ်လေရင်တင်စစ်သမောကြီးစီလိုလိုက်ပါပြီထောင်၉၈၅ခုနှစ်မှာဆုံးသက်ခဲ့တဲ့ဗီယက်နမ်စစ်ပွဲအထိနျူကလ িয়ার စွမ်းအင်တုံးဒီစစ်သမောကြီးကိုအခုလိုဆင်လက်မှုဟာတောင်တရုတ်ပင်လယ်တဲ့တရုတ်နိုင်ငံရဲ့စီးချက်ထင်မှုတွေကိုဟန်တားဖို့အမေရိကန်နဲ့ဗီယက်နမ်တို့ပူးပေါင်းကြိုးပမ်းကြဲလို့အများယူဆထားကြပါတယ် USS Garfinson လို့မည်ပေးထားတဲ့ဒီစစ်သမောကြီးထဲမှာရေတပ်သား၆၀၀၀နဲ့အတူမြန်နှုံးမြင့်စစ်သမောငယ်တွေကာကွယ်ဖြတ်စည်းတိုက်ရင်တိုက်ရည်ရင်တွေပါသွားပြီး Vienna စစ်ကမ်းမြို့တော်တနန်းကို၅00ခီဒီနေ့စထွက်သွားပါပြီ အမေရိကန်အနေနဲ့အခုလိုလင်းတင်သမောအကြီးစားကြီးကို ဗီယက်နမ်ကိုဆေးလွတ်တာကပထမဆုံးအကြိမ်ဖြစ်ပေမဲ့မကြာခင်နှစ်တွေတဲ့အရင်ရံဘက်ဒီနှစ်နိုင်ငံကြားဆက်ဆံရေးတွေပြန်ကောင်းလာတာကြောင့်စစ်တမောငယ်စားတွေကိုတော့အရင်တည်းကဆေးလွတ်ခဲ့ပူပါတယ်။အရင်ရေတပ်တမောငယ်ဆေးလွတ်မှုတွေထဲမှာ
2018ခုနှစ်အမေရိကန်ရင်းငုံသင်္ဘောUSS Friend ကိပန်နဲ့အဝေးထိန်းဒုံးပါတဲ့ကာကွယ်ရေးဖြတ်သင်္ဘောUSS John S. McCain တို့ကိုကင်မရွန်ပင်လယ်အော်ဆေးကန်းကိုဆေးလွှတ်ခဲ့တာလည်းပါပါတယ်။တကယ်တော့ဒီပင်လယ်အော်ဟာဗီယက်နမ်စစ်ပွဲအတွင်းတို့ကအမေရိကန်ထောက်ပို့တပ်စခန်းတွေကိုအဓိကခြေချလှုပ်ရှားခဲ့တဲ့နေရာလည်းဖြစ်ပါတယ်ခင်ဗျာ။
မြောက်ကိုရီးယားနိုင်ငံရဲ့ကုန်တင်ပို့မှုကပြီးခဲ့တဲ့နှစ်မှာကျဆင်းသွားပြီးတားမြစ်ထားတဲ့တပ်တုနဲ့လက်နက်မှောင်ခိုကူးသမှုတွေတိုးလာတဲ့ဆိုတဲ့အစီရင်ခံချက်တွေရှိနေတာနဲ့အတူမြောက်ကိုရီးယားရဲ့ဒေါ်လာ3ဘီလီယံတန်ဖိုးရှိတဲ့အကြောင်းရင်းသွင်းတဲ့တခြားတပ်တုထုတ်ကုန်တွေအားလုံးဒေါ်လာ30ရာတန်ဖိုးရှိတဲ့အဝတ်အထည်ပင်လယ်စာထုတ်ကုန်တင်ပို့မှုကိုတားမြစ်ထားတာဖြစ်
Sakasugu, The Shape of Water Sakaga Yashidabare. Tizagaha, Sakama Piotr, Tanshi, went and mute me to Tuluja, Yedrawatagone, Chichwa, Wendejan, Sigui, and Poporare, Salantabi Tramakaba, Tizakaya Tarita, Kia Motor Turu, Kale, Kalzon Tarita, Su Yashilabi, Suga. Mexico, Timikeramo, a good tiller, Melo, Matengebu, a good Matindari, Titravilo, Solibare. A council of Mutimidio Sansugura, Mimi Francis McDowman got three billboards outside Ebbing, Missouri, Sakane, Yazakevare. Tamigo, Tate, dear Kango, Yang, Shabibu, Didasin, Yetanago, Miyamaga, Tonso, get a Miginiama, Mimi McDowman, Theo Sangeraba, Tizagarama, Yevod and Yagani, Theo Sangere, some Rockway Hale, a council of Muta Zabusibu, Yashi Kevare.
ဒီရက်ကွန်ဝါရှင်တန်ဒီဗွိုက်စ်အော့အမေရိကန်ဗီအိုအေနောက်ဆုံးတည်ထားတဲ့သတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုဝင်းမင်းတို့ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီနေ့ညချမ်းအတွက်ထိတ်တဲရောက်သတင်းလွှာတွေကိုစက်တိုက်တင်ဆက်ပေးခြင်းပါတယ်အမျိုးသားလွှတ်တော်မှာဆွေးနွေးဖို့တင်ပြထားတဲ့ငြိမ်းချမ်းစွာဆူဝေးခွင့်နဲ့စီတန်းလဲလဲခွင့်ပြင်ဆင်တဲ့ဥပဒေချက်ဟာအာဏာပိုင်တ
ကျွန်တော်တို့ရဲ့ဒီဘုံထင်းချုပ်ရာကူတာရှေ့ပိုင်းဒေသတွင်ကိုလူခွင့်ရေးအဖွဲ့စီတီတီကကိုစက်လှည့်တွေပါဝင်လူပေါင်း 900ကျော်တက်ရောက်ခဲ့ကြတာပါ ယူတာဆွတော်မှာအစိုးပြုထားတဲ့ရင်းစုစီဥပဒေကြောင့်သူတို့သဘောထားနဲ့မတိုက်ဆိုင်သူတွေကိုဖမ်းဆီးရေးယူလို့ရအောင်တမင်ရေးဆွဲထားတဲ့ဥပဒေကြောင့်ဖြစ်တာကြောင့်အခုလိုဆန္ဒဖော်ထုတ်ရခြင်းဖြစ်ကြောင်းဒီကန့်ကွက်ပွဲကိုဦးဆောင်ကျင်းပရေးဂျန်ဝန်တိုင်းဒေသကြီးသို့တော်မဟောင်းဒေါက်တာညိုညိုသိန်းကပြောပါရယ်
အဲ့တော့ဒီစိတ်ဆက်သုံးချက်မှာနှစ်ချက်ကဘာလဲဆိုတော့နိုင်ငံတော်လုံခြုံရေးတရားဥပဒေစိုးမိုးနဲ့ရရအေးချမ်းပါရာရေးအများပြည်သူတို့ကိုကိုချင်းတရားအကျိုးငါပေါ့နော်အဲ့ဒါလူဟိုလူတယောက်ဟာငြိမ်းချမ်းတော့ဆန္ဒပြဖို့ငွေသုံးဖို့ပစ္စည်းသုံးဖို့အခြားနေရာဖြင့်သွေးဆောင်ရင်ချင်းကြောင်ရင်တိုက်တွန်းရင်ပေါ့နော်အဲ့ဒါတွေလုံလို့ရှိရင်ဘယ်လောက်ပဲဒီဆန္ဒပြပွဲတွေကငြိမ်းချမ်းပါ ကျွန်တော်တို့ကအနာပိုင်းနေရပေါ့နော်ကိုနဲ့ယူဆမတူတဲ့လူတွေပေါ့နော်အဲနိုင်ငံရေးကမလိုလားတဲ့လူတွေကိုဒီစကလုံးနေနဲ့ပေါ့နော်အာဒီအလွယ်တကူအထိပ္ပယ်ဖွင့်ဆိုပြီးတော့ဖိနှိပ်လို့ရတဲ့ဥပဒေချမ်းဖြစ်နေတယ်ပေါ့နော်အဆိုပြုထားရဲ့ဥပဒေချမ်းကိုဒါအတည်ပြုလိုက်မယ်ဆိုရင်မြန်မာနိုင်ငံရဲ့ထွန်းသက်စာဒီမိုကရေစီစနစ်ကိုရှင်ရော့သွားအောင်
လောက်ဆောင်တာနဲ့တူနေကြောင်းကိုလည်းတော်ညွညွသိင်္ဂဆက်ပြောပါရစေ။ဒီဥပဒေကြမ်းကအတည်ပြုပြီးသားဖြစ်သွားမယ်ဆိုရင်ဒီသူလူတို့ကသူတို့ရဲ့အခွင့်အရေးတွေကိုတောင်းဆိုမှုကြံရွယ်တဲ့အခါတိုင်းမှာအဲ့
ဒီကွာရီလာစကိုရကမြို့သားလွတ်တော်မှာတင်သွင်းခဲ့တဲ့ငိမ့်စုစီဥပဒေပြင်ဆင်ရေးအစိုးရကြမူကြောင်းကိုမြို့သားလွတ်တော်မှာစတင်ဆွေးနွေးမှုတွေပြုလုပ်တဲ့ဒီကနေ့မှာပဲကန့်ကွက်ဆန္ဒဖော်ထုတ်ပွဲကိုကျင်းပကြလာလေဖြစ်ပါတယ်။ဒီငိမ့်စုစီဥပဒေကိုလွတ်တော်မှာအကြိမ်ပြင်ဆင်ရေးဆွဲခဲ့ပေမဲ့လည်းပြင်ဆင်မှုတိုင်းဟာအများပြည်သူရဲ့လွတ်လပ်စွာစီတန်းဆက်လက်ခွင့်နဲ့ဆန္ ကျန်ကွတ်စန္ဒဖော်ထုတ်သူတွေဟာရန်ကုန်မြို့တခင်ပြပန်းရမှာစုဝေးကြပြီးရဲ့နောက်မှာအဲဒီကနေမှာမြို့ကမရှိရဘူးခြေတက်ကြရမှာရေစုစီဥပဒေကြောင့်ကန့်ကွက်ကြောင်ဇီတာထားရဲ့နှစ်ပူးစီစာတန်းတွေကိုကန်ဆောင်ခဲ့ကြပြီး လန်ခီတျောက်နိုင်ငံသားလွတ်လပ်ခွင့်ပါဝင်ရေစုစီဥပဒေကြောင့်ကန့်ကွက်ကြောင်ဇွေးကြော်တန်တွေကိုလည်းအော်ခဲ့ကြတာပါ 2016ခုနှစ်ကဒီအောင်စုစစ်တော်ကပြဋ္ဌာန်းပြီးငြိမ်းချမ်းစွာစုဝေးခြင်းနဲ့စီတန်းဆက်လက်ခြင်းဆိုင်ရာဥပဒေပြန်လည်ပြင်ဆင်ဖို့ဖေဖော်ဝါရီလ19ရက်ကကျင်းပတဲ့အမျိုးသားစုတော်မှာဥပဒေကြမ်းကော်မတီ
ကိုစောထက်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်မြို့သားလွှတ်တော်ဥပဒေကြမ်းကော်မတီအတွင်းရေးမှုကအခုလိုတင်သွင်းထားတဲ့ငြိမ်းချမ်းစီဥပဒေကြမ်းကိုပြန်လည်ပြင်ဆင်ရေးအဆိုပြုချက်ကိုမြို့သားလွှတ်တော်မှဒီကနေ့ဆွေးနွေးခဲ့ရမှာတော့ဒီပြထမ်းချက်ဟာ
UWSC ထင်းချုပ်ရောက်မိုင်းမော့ခရိုင်တွင်မနှစ်တုန်းကလူသက်လူရဲမှုကျူးလွန်နေသူနှစ်ဦးကိုမနှစ်ကအများပြည်သူရှိမှာပဲကွန်ရက်ခဲ့တာဖြစ်တယ်လို့လာရှုံမြို့ဝါပြည်နယ်ပင်ပဆက်ဆံရေးရုံးတာဝန်ခံဦးညီရန်ကဗီဒီယိုကိုတီးပြီးပြောခဲ့ပါတယ်လူသက်မှုကျူးလွန်နေသူတွေကျွန်တော်တို့မိုင်းမော့ခရိုင်ကျွန်တော်ဝါပြည်နယ်မိုင်းမော့ခရိုင်မှာနော်အဲဆစ်လာပိုင်းလာလယ်ဝင်းကျင်တုန်းကကျွန်တော်တ ဒီအဆင်ဆင်ဟာဆီဆင်မှုတွေလုပ်ပြီးမှအများပြည်သူရှိမှာအဲတက်တဲ့ခံလုံမှုတွေနဲ့ဒီအမိန်ချခဲ့တာလေနော
်ကိုပိုင်ဦးချုပ်ခွင့်ရဝပြည်နယ်အနေနဲ့သူ့ရဲ့ကိုပိုင်တရားစီရင်ရေးအရာခုလိုမျိုးပြစ်ဒဏ်စီရင်နေဆိုပေမဲ့မြန်မာနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေမှာကိုပိုင်ဦးချုပ်ခွင့်ရဒေသကိုအခုလောက်ထိတရားရေးလုပ်ပိုင်ခွင့်ပေးမထားဘူးလို့ဝိုင်းရင်ရှင်းနေကြီးဦးသိန်းတန်းဦးကပြောပါတယ်တဖက်မှာဒီဆဆွဲခါတဲ့တရားခံအတွက်အခွင့်အရေးနောက်အမိန့်ချတဲ့တရားသူကြီးတွေရဲ့တရားရေးဆိုင်ရာကြွန့်ကျင်နားလည်မှုဘလောက်ရှိမရှိဆိုတာလည်းမသိကြဘူးလို့ဦးသိန်းတန်းဦးကဆိုပါတယ်နိုင်ငံတကာနိုင်ငံမှာတရားရေးစနစ်ဆိုတာတခုတည်းရှိရမှာမဟုတ်လို့ဒီလိုရဟာတီးစဲဖွဲ့စည်းပုံနဲ့မညီဘူးလို့သူကပြောပါတယ
်သူတို့ဗမာပြည်နယ်နေတဲ့ဖြစ်တဲ့အတွက်တရားရုံးစီစဉ်ရှိတယ်အဲ့တော့သူတို့ကိုယ်ပိုင်အုပ်ချုပ်ခန့်ဒေသတွေအထူးခရိုင်တွေကိုတတ်မှတ်ပေးထားတယ်ဒါပေမဲ့အဲ့ဒီရုံးနေရာအဆင်နဲ့ပေါ့နော်ပြက်လာပြီလို့ရှိရင်သူတို့ဗမာပြည်မှာအမြင့်ဆုံးတရားရုံးကတော့ကျောင်းလာတူချုပ်ပါအဲ့ဒီကအဆုံးချပြတာပဲဖြစ်ရမယ်ဝါဒိတတရားရုံးကအမြင့်ဆုံးတရားရုံးကဆုံးဖြတ်တယ်ဆိုတော့ကျွန်တော်တို့လက်ခံလို့မရဘူးဒါဖွဲ့စည်းပုံကြောင့်လည်းမရဘူးပေးတာဆိုတာခရိုင်တရားရုံးကချမှတ်ခွင့်ရှိတယ်အဲ့ဒီချမှတ်သူအပြည်ရန်ချတဲ့ဟာကိုကွာတိုင်းနဲ့ပြည်နယ်တရားရုံးကအတည်ပြုရတာအတည်ပြုပြီးလို့ရှိရင်ကျွန်တော်တို့သက်ဆိုင်ရာဟိုတရားစွဲအဖွဲ့ကြီးကလည်းသူကသူတက်တိဖြစ်စေမတက်တိဖြစ်စေအပြည်ရန်နဲ့ပတ်သက်ပြီးတော့ပြည်သူတွေကတော့ကျွန်တော်ဆက်တဲ့ရတာရှိနေတာနောက်ဆုံးမှာသမရသနာခံတာတောင်
းဝါပြည်နယ်အနေနဲ့ခုလိုမျိုးကိုပိုင်တရားစီရင်တာမျိုးရင်းကလည်းမကြာခဏရှိခဲ့ပေမဲ့ဒီတစ်ခေါက်မှာတော့ဝါပြည်နယ်အတွင်းမှာလွှင့်ထုတ်တဲ့ရုပ်မြင်သံကြားမှာပါဒီဒါကိုပြသခဲ့တာမလို့သူ့ဘက်ကတခုခုကိုပြသလိုတဲ့သဘောဖြစ်တယ်လို့လည်းသုံးသပ်မှုတွေရှိပါတယ်အထူးဖြစ်တော့မြမညီညာရေးလုပ်ငန်းစဉ်မှာမြောက်ပိုင်းလက်နက်ကိုင်အင်အားစုတွေမပါဝင်နိုင်ဖြစ်နေတဲ့အခြေအနေနဲ့ မြောက်ပိုင်းတိုင်းသားမဟာမိတ်အင်အားစုနဲ့မြမအစိုးရစစ်တပ်တို့ကြားတင်းမာမှုတွေရှိနေခြင်းလည်းဖြစ်ပါတယ်။သတင်းစာဆရာဦးစည်သူအောင်မြင့်ကတော့ဝါဒေသအနေနဲ့သူ့ကိုယ်ပိုင်အုပ်ချုပ်ရေးရှိတယ်ဆိုတာကိုထင်ရှားပြလို့တဲ့သဘောလည်းဖြစ်နိုင်တယ်လို့သုံးသပ်ပါတယ
်။အတူမှမဟုတ်ဘူး။ဒီနေ့ကအဖွဲ့ကြီးအများစုကသူ့ဘာသာသူဟိုတရားစီရင်မှုတွေပါသူ့ဘာသာသူလုပ်နေကြတာပဲလေ။အဲဒီတော့ဟိုသေးတယ်ပေးတယ်ပါညာဆရာတွေလည်းသူတို့ဒီမှာရှိနေကြတာပဲ။ဒီနေ့ချိန်လေးလည်းရှိကြတယ်။ဒါပေမဲ့အဲဒီဝါရအဲ့လိုမျိုးဒီပေးတယ်ပေးတယ်ဆိုတာအဲဒီရုပ်သားလည်းရဲကြတာတွေပါလို့ကြတော့ဒီပြုတ်သူတို့သူ့ရဲ့ဒီကိုက်ရက်ပေါ့နော်ကိုက်ရက်ဒီပြည်နိုင်ငံရဲ့အလုပ်ကိုလုပ်ကြီးတွေကိုသူတို့အထူးကိုးတယ်လို့ပဲကျွန်တော်ထင်တယ
်ဟုတ်ကဲ့အရင်တုန်းကလည်းသူတို့လုတ်ချင်လဲလုတ်ခဲ့မှာပါဒါပေမဲ့အခုလိုအခြေအနေမျိုးမှာ TV ကနေပြီးတော့ဒီသူတို့ဒီတရားပြစ်ပေးတာကိုရိုက်ပြတယ်နောက်တစ်ခုကတရုတ်နိုင်ငံသားလည်းပါတယ်မြန်မာနိုင်ငံသားလည်းပါတယ်ဆိုတော့ဒါကဘယ်လောက်ထိဘလူးရချက်မျိုးနဲ့ထုတ်ပြတာလို့ယူဆလို့ရလဲခင်ဗျတရုတ်ကရောလက်ခံပါမလားဒါကို
ကျွန်တော်ထင်တယ်ဒီဥစ္စာကဖြစ်နိုင်ကြီးတခုပေါ့နော်အရင်တော့ကလည်းဒီလိုလုတ်ခဲ့ပါတယ်လုတ်မှာပဲမဟုတ်ပါဘူးလုတ်ခဲ့ပါတယ်ဒါပေမဲ့အခုမှဒီ TV တွေကလည်းနေတော့ထုတ်ပြန်ပြရလို့ဆိုတာအဲသူတို့ဘာသာသူတို့ဟို TV TV တစ်ချားပေါ့နော်ကိုယ်ပိုင်အုပ်ချုပ်ရေးနဲ့သူတို့နေနေတဲ့ဆိုတာကိုသူတို့ပြတယ်ပြချင်တဲ့သဘောနဲ့လုတ်ပြန်လို့တော့အဲကျွန်တော်အဲ့လိုယူဆပါတယ
်တရားပြစ်ပေးခံရသူ2ဦးမှာ2ဦးဟာတရုတ်နိုင်ငံသားဖြစ်တယ်လို့သိရပါတယ်ဒါပေမဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့မြန်မာဆွေရဘက်ကရောတရုတ်နိုင်ငံဘက်ကပါတစုံတရာတုံ့ပြန်ပြောဆိုတာမရှိသေးပါဘူးခင်ဗျာ
ကိုသားညုံတင်ပြပေးခဲ့တာဖြစ်ပါတယ်ရှင် NCA အပြစ်ရဲ့နှစ်ဖွဲ့တိုက်ပွဲဖြစ်တဲ့တဲ့ရင်ကိုတင်ပြပေးကြပါတယ်တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA လက်မှတ်ရေးထိုးထားတဲ့မွန်ပြည်သက်ပါတီနဲ့ KNU ကရင်အမျိုးသားအစည်းအရုံးတို့ကြားမှာအောက်ခြေပိုင်းမှာနယ်မြေအငင်းပွားမှုတွေနဲ့တယံဇာတထုတ်လုပ်မှုနဲ့ပတ်သက်လို့တင်းမာမှုတွေကြောင့်တနင်္လာနေ့တိုင်းရေပြူမြို့နယ်ထဲမှာမတ်လ4ရက်နေ့ကတိုက်ပွဲတွေဖြစ်ခဲ့ပါတယ်ဒါဟာဒီလက်နက်ကိုင်နှစ်ဖွဲ့အကြားသတင်းပတ်နှစ်ပတ်အတွင်းဒုတိယအကြိမ်မြောက်တိုက်ပွဲဖြစ်ခဲ့တာပါဒီအကြောင်းအပြည့်အစုံကိုတော့ထိုင်းခြေဆိုင် VOA သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင
်မွန်ပြည်သက်ပါတီနဲ့ KNU ကရင်အမျိုးသားအစည်းအရုံးတို့ရဲ့အောက်ခြေပိုင်းကတက်တည်ကြတင်းမာမှုတွေဖြစ်ခဲ့တာ2016ခုနှစ်ကစတင်ခဲ့ပါတယ်မလ4ရက်နေ့တုန်းကတော့တနင်္လာနေ့တိုင်းရေပြူမြို့နယ်ထဲမှာနှစ်ဖက်တိုက်ပွဲဖြစ်တာတွေရှိခဲ့တယ်ဆိုပြီးမွန်တရင်အေဂျင်စီရဲ့အက်ဒီတာနိုင်ပညာအောင်ကပြောပြပါတယ
်တဝဲလမ်းမှာဆိုရင်တဝဲမော်တော်ကားလမ်းနော်အဲ့တော့တနင်္လာနေ့တိုင်းပဲချမ်းမှာအဲ့ဒီရေပြူမြို့နယ်တွင်းမှာအလဲခန်းရွာရှိတယ်လဲခန်းရွာအဲ့ဒါမွန်ပြည်တိုင်းဆိုတယ်နော်အဲ့ဒီလေအလဲဆန်းရွာရဲ့အရှိတ်ဆန်းမှာအဲ့ဒါမင်းတို့ကမနေ့ရှင်းနိုင်တွဲလောက်မှာနိုင်ဝက်လောက်မှာပဲသူဒီကမ္ဘာနဲ့လာဖြစ်ကြတော့
ပစ်ခတ်တက်ခဲမှုရဲ့စေရေးပူးတွဲစောင့်ကြည့်ကော်မတီ JMC အစည်းအဝေးတက်နေတဲ့ KNU ဘိုးကော်မတီဝင်လည်းဖြစ်ဗိဒဝဲခရိုင်ကအမြဲတမ်းကော်မတီဝင်တူဦးလည်းဖြစ်တဲ့ဘရိုဘီးလေကတိုက်ပွဲဖြစ်တာမှန်ကန်ကြောင်းနဲ့ထိခိုက်သေးဆုံးမှုတော့မရှိဘူးဆိုတဲ့အကြောင်းအခုလိုပြောပြပါတယ်
အခြေအနေကတော့ဟိုဆိုတော့မင်းကရှင်မင်းအဆက်တူရတော့ဟိုဆိုတော့နော်ဘယ်တမဟိုဆိုတော့အလေးစခန်းလာအဲ့ဒါစပြစ်တာပေါ့နော်ဘာမှသိခိုင်းမှုမရှိပါဘူးနော
်မွန်ပီတက်ပါတီနဲ့ KNU ကြားမှာ2018ခုနှစ်ထဲမှာလဲတိုက်ပွဲတွေ၅ချိန်တည်းမနဲ့ဖြစ်ပွားခဲ့ကြောင်းဖြစ်ပွားမှုတိုင်းမှာမွန်ပီတက်ပါတီထိန်းချုပ်ထားတဲ့နယ်မြေတွေမှာ KNU ဘက်ကတစ်ထုတ်လုပ်မှုတွေလုပ်ရကနေပဋိပက္ခတွေဖြစ်လာရတယ်လို့လဲမွန်တရင်အေဂျင်စီကအက်ဒီတာနိုင်ပညာအောင်ကပြောပြပါတယ်
မင်းတို့ကဆွေရည်နဲ့ချက်တာစိတ်ကိစ္စပါပဲစိတ်ကိစ္စပါလေမင်းတို့ကလည်းမွန်ပြည်ကပြစ်ထွက်ထားတယ်အဲ့ဒီနေရာမှာဘောကမွန်ပြည်မှာနေကြရင်ဟိုးကလေးကယူထားတဲ့65လို့ဖောက်စနစ်တော့မှဆက်တက်ပြီးအဲ့ဒီနေရာကိုသတ်မှတ်ပေးထားတော့မွန်ပြည်အဲ့ဒီနေရာကိုခေါ်တော့အိမ်မှာဒါပေမဲ့ဆွေရည်လည်းယူနေအိမ်မှာရှိခဲ့တယ်လေအပြင်ကလည်းဆိုတော့အဲ့မှာသူ့နဲ့ပို့နေလို့လည်းပါကြည့်ကြတော့စိတ်ကိစ္စနဲ့ပတ်သက်လို့ပဲအဲ့ဒါမွန်ကစ်ပိတ်ထားတယ်ဝမ်းနေစစ်ထုတ်တယ်ဆိုတော့အဲ့ဒီမှာမဖြစ်ကြဘူး။ဒီဟာကအောက်ခြေမှာအောက်ခြေကစီပွားရေးလုပ်တဲ့ဟာတွေနဲ့ပဲဆိုင်တယ်လေ
။ပြီးခဲ့တဲ့ဖေဖော်ဝါရီလ24ရက်နေ့တုန်းကလည်းမွန်ပြည်နယ်နဲ့တနင်္လာနေ့တိုင်းဒေသကြီးအဆက်ရေးချောင်းပြားအစွန်မန်အောင်ကျေးရွာအရှိတ်ဘက်ဒေသမှာတစ်ထုတ်လုပ်နေတဲ့ KNU တပ်ရင်း16တပ်ဖွဲ့ဝင်တွေနဲ့မွန်ပြည်သက်ပါတီဗဟိုလုံခြုံရေးတပ်ဖွဲ့တို့ကြားမှာလည်းပြစ်ခတ်မှုအနည်းငယ်ဖြစ်ပွားခဲ့ပါတယ်။မွန်ပြည်နယ်နဲ့တနင်္လာနေ့တိုင်းဒေသကြီးအဆက်ရေးချောင်းပြားအစွန်မန်အောင်ကျေးရွာအရှိတ်ဘက်9မိုင်အကွာဒေသမှာလဲပြီးခဲ့တဲ့ဇန်နဝါရီလအတွင်းကသစ်ခိုးထုတ်နေတဲ့သစ်ခုတ်သမား32ဦးနဲ့တကွဆက်ရံနေရတွေကိုလည်းမွန်ပြည်သက်ပါတီကဖမ်းဆီးမိခဲ့ပါတယ်။မွန်ပြည်သက်ပါတီနဲ့ KNU ကြားမှာနှစ်ဖက်တင်းမာမှုတွေရှိတာကြောင့်ပြီးခဲ့တဲ့နှစ်တုန်းကတော့နှစ်ဖက်တာဝန်ရှိသူတွေညှိနှိုင်းဖြည့်ဆည်းမှုတွေလုပ်ခဲ့ရပါတယ်။ KNU ကရင်မျိုးသားအစည်းအရုံးကတော့မြမအစိုးရနဲ့2015ခုနှစ်ထဲမှာတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရဲ့စေးသဘောတူစာချုပ်ကို၎ lama ye toge bi, mumpite padi garo, pigere fefuaila satoyene ma, lama ye toge rapse pare, nepang toze niba ja, prezina hujama, mahame gauni piyeti lage bi, natong sachakuni loga sabi, auche dati jama, nene saya and yenpa muri, siwae saya kisari net, taipuri pilage baresin.
My mother and people get up to Parish, American and Jai Wunji, Africa Dike, he's a jungle subbureau Dinja Jamari, American and Jai Wunji, Rusty Lesson Hard, a cool dream by a dreamer, Africa Dike, Dwayapo, Shibiro, a Janta Wara, Dampian Dike Yene, American and Africa Jasas and Yeri, Domimo Kesarigu, Adika Uzabi Suni Jama Chapare, American and Jai Wunjiha, Czech, Djibouti, Ethiopia, Kenyane, Nigeria Nanganigu, Masla, Chaya Nigani, Satoya Neti, Toya Mapsipiro, Eddie Nanganiga, Kaldan in Edrisoma, Pipare, Vioe, the Rind out Niki Chim, Nangandai, Winitanaga, the Rin Pipo Tarago, Koya Nanga, Pyopia Pivashim.
Nigeria Nangama, Tim Jadiginga, Chandu Mio Miago, Pianbi, Swabia Namabe, American Nangai, Wendy Rex Jolisonha, Africa Daiko, Toma Pipare. And I would hear Dickies and Drama, Elo Pia de Gone Nebo, Jampa Wara, Tampian, and Niri, Minton Bonnet, Lodon Epubon, Sayapo, Sara Kisaya de Hart, Tita Uzabi, Sunim Kisari, Piedelu, American and I would eat on a Pioguia, Heather Noah Cup, Yobari.
Secretary Tillerson will meet up with leadership in each country.
When you did that, Nanga Nanga and Jinzi da Council in a Dreson Dama Chitalo, Ethiopia Nangamaro, Africa Tamaga Council in a Dreson Bio, Africa Nanga and Riga, Pidue, a soya rene, a Jodu Sayamui, Domian Losamu address Unijamala, a two the pin, a jumper, Wada, Dampian, Taipiapo, Ninja in a Longjo Yeri, Dutamushi Zebo, Otomu County at Chipo Zebone, a Biana at Joshi Zeme, Gundu in a Yinimu Namurigo, Doa Bebo, Gisaya Drigo.
เมริกันနိုင်ငံသားဝန်ကြီးဌာနတာဝန်ရှိသူတူဖြစ်တဲ့နေသန်ဆယ်စ်ကပြောပါတယ်အာဖရိကာ Africa Dine in a Jamai Soshamu sign a Kisari, Ribikari, Gondwe Agamune, Africa Daye Lala Gonigu, Dasi Handani, Gondwe Gonine, Siboy Gandadigu, Shocha Bulumu, Kisaya Dugu, Gandreniama, Africa Dine in a Bobido, Layoni Tripion, Ludabu Luabar. Africa Dine, Haiti Nangani, Poma, Americans, Donald Trump, Akune Sobanga, Yen Didi Yans and I Pioso Gabriel now, when you tell us when you go Africa Keys in Ha. American Bidanzune, Africa, Nanganija, Sasan Yi, Kaima, or Talao di Bibodra, a Koyagan to Coop Piedelule, Shumi Nijabari.
Koyan 19 Jabigera Chaparishi, Vioe Mabaye, Deninanya, Jan, Dreddin Ladigaro, Delababe, Dudiavai Maro, a person told him Benita Canari Pide, CYE cannot blockari Piodamia, Tatayan Trinwane to Tuyongia, a season ago Nasiabu Shibarishi.
ဒီဝေးမြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကိုငါးချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6:00နာရီကနေ9:00နာရီအထိလိုင်းတို့မီတာ30နှစ်40 80ရှစ်အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ196နှစ်မှာပါ90နာရီဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ် ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ 92.32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခံယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းလိုမီတာ2532နဲ့လိုင်းလမ်းမီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွတ်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောတာရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။2018ခုနှစ်မတ်လ5ရက်နေ့တနင်္လာနေ့ညပိုင်းဒုတိယပိုင်းနိုင်ဝက်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ19 kHz 15453ညာလိုင်းဒိုမီတာ25 kHz 11803ညာလိုင်းဒိုမီတာ32 kHz 9339နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေည10နာရီအထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးမယ့်အစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှတက်တက်ရောင်သတင်းလွှာနဲ့အတူသူယုံကြည်ရအစီအစဉ်မှာနားဆင်ရမှာကတော့
ဒီနေ့ကျွန်မအဓိကထားပြောချင်တာကတော့ခွဲပြားခြားနားမှုမတူညီမှုကိုရန်သူအဖြစ်သဘောမထားဖို့နဲ့အခွဲခြားမဖိနှိပ်ဖို့ပဲဖြစ်ပါတယ်
။နောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ရှင်။အခုအရင်ဦးဆုံးအပတ်စဉ်ကဏ္ဍတွေတဲ့ကစီးပွားရေးကဏ္ဍကိုတင်ဆက်ပေးချင်ပါတယ်။အခွန်ရှောင်သူတဲ့သူတွေကိုအထူးအခွင့်အရေးပေးတဲ့အတွက်အစဉ်တစိုက်အခွန်ဆောင်လာတဲ့သူတွေမနစ်နာရအောင်လုပ်ဖို့လိုတယ်လို့ပြည်သူ့လွှတ်တော်ဗန်များနဲ့ငွေကြေးဆိုင်ရာကော်မတီဥက္ကဋ္ဌကပြောပါတယ်။ဒါအပြင်လူမှုအနေနဲ့အခွန်နဲ့ပတ်သက်တဲ့တိနာလည်မှုတွေရှိလာအောင်လည်းလုပ်ဖို့လိုတယ်လို့ပြောပါတယ်။2018ခုနှစ်ပြည်ထောင်စုအခွန်အကောက်ဥပဒေမူကြမ်းကိုအတည်ပြုပြဋ္ဌာန်းရေးလွှတ်တော်မှပြင်ဆင်နေကြပြီဖြစ်ပြီးတော့ဒီဥပဒေမူကြမ်းမှာပြဋ္ဌာန်းချက်တွေကအများဆုံးပြောဆိုဆွေးနွေးနေကြတဲ့အချက်တချို့နဲ့ပတ်သက်လို့ဒေါခင်ဆန်းလိုင်ကိုကိုကျော်ကျော်သိန်းကဆက်သွယ်မေးမြန်းပြီးတော့ဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာတင်ပြထားတာနားဆင်ပါရှင
်ကျွန်တော်တို့အဓိကသိချင်တဲ့အချက်တစ်ချက်ကဒီ2018ပြည်တော်စုအခွန်ကောက်ဥပဒေမူကြမ်းဒီ2019ဥပဒေနဲ့ဆိုရင်အဓိကဘယ်နေရာတွေမှာကွာခြားသွားတယ်လို့ပြောလို့ရပါတယ်လဲ
ဒီကတော့ဘုံမနဲ့ဆက်မှာတခုတွေ့လာရတာပေါ့ဒီကျွန်များအားလုံးဒီကြားရတဲ့အမြင့်တိုင်းကျွန်တော်တို့ဒီကိုအကုန်များကြည့်ဆော့ပြရတယ်ဒီတစ်ခုခေါင်းရတယ်ကျွန်တော်တို့ပြန်နေနေဆောင်ပြလာတယ်ရှိပါတယ်အဲ့တော့ဒီကျွန်များအားလုံးလည်းတလိုက်ကြည့်ပြီးကျွန်တော်တို့ရင်းကြည့်ရင်းကြည့်ရဆိုတာတော့အခုအလုံးပြောရတာဖြစ်နေတဲ့ကတော့ဘုံမနဲ့ဆက်မှာကိုဒီခေါင်းကဥပဒေမှာထည့်ပြင်လိုက်တာကိစ္စပါလိမ့်ရှိ
ဟုတ်ကဲ့ဘုံမ25ကဒီပထမ6လမှာ300ခိုင်နှုန်းဒုတိယ6လ900ခိုင်နှုန်းဆိုတဲ့ပုံမှန်လားဆရာမ
ဟုတ်ပါဘူးကျွန်တော်လည်းအခုကြားလို့လည်းဒီတော့ဥပဒေကြောင့်ကျွန်တော်ပြင်ဆင်တဲ့အခါမှာဒါတော့ဟိုပုံမှန်25ကိုတိုးနေနေကိုပြောင်းလဲလိုက်တာပေါ့ပုံမှန်25ကိုပြောင်းလဲလိုက်တာကလည်းဒါကျွန်တော်တို့ဒီဆရာမှာပါတဲ့ဒီအခွန်ပေါက်ကြီးဆိုလို့ရှိရင်ဒါနောက်ကျွန်တော်တို့အခန်းတစ်ခန်းဆက်ပေးလိုက်တယ်အကောင့်ဆုံးပါလေပုံမှန်တော့ကျွန်တော်တို့ငါပေါ့ဒီဟာနဲ့ပတ်သက်ပြီးတော့ဟိုတိုင်းပြည်ရဲ့ဆိုလို့ရှိရင်လည်းဒီတိုင်းဖြစ်ချက်ပြနေကြရအောင်ပြောလိုက်တာဆိုဆိုတော့ပုံမှန်25အနေနဲ့တော့ဒီကနေကျွန်တော်တို့ပြောကြမှဖြစ်ရဘူးအခုဒါအကန့်တစ်ခုနေနေပေးလာတယ်ပေါ့နော်အကန့်ကြီးရဲ့မပါလာတဲ့ပုံမှန်ညနေပတ်သက်ပြီးကျွန်တော်တို့လုပ်ပါမှာရှိနေလို့ရှိပါတယ်ဟုတ်ကဲ့
ဆိုတော့ဒီပုံမှန်ကဘယ်လိုမျိုးများအကျိုးကျေးဇူးဖြစ်ထွန်းမယ်လို့ဆရာမတို့ယူဆပါတယ်ခင်ဗျာ
အဲဥပဒေကြောင့်ကောင်းပြီရတော့ဒီရည်ရတာလေတော်တော်လေးစီးရတယ်ပါလေစီးရတဲ့ကမှာဒီရည်ရတာကတော့ဟိုတော့ကျမတို့ရတဲ့ညီမပေါ်တော့ကိုစီကျမကနေပြင်လို့နေတဲ့အဲကွန်မရှယ်ဆောင်နဲ့ဒီရည်ရည်ပေါ်တော့ကျမတို့ရတဲ့ညီမဝင်ရဖို့ရတယ်စီးကျင်းလာဖို့ရတယ်ကိုဒီလိုဒီလိုမျိုးနဲ့ဒီလိုကွန်ဆယ်လိုက်ချင်အပြင်ဒါအခွန်ဆိုင်ရလာကြနေလို့ဒီလိုဒီမျိုးနဲ့အဲ့ဒီကောင်လေးလည်းဒါအတိုင်းကြီးအခွန်ကြီးကအထက်ထက်လာမလို့ဒီလိုဒီလိုပြောတာလည်းရှိပါတယ်ဟု
တ်ကဲ့ကျွန်တော်လေးလာကြည့်သလောက်ဖတ်ကြည့်သလောက်ဒီနှစ်ဒီ2018ပြည်တော်စုအခွန်အခွင့်ဥပဒေမူကြမ်းကိုစီးပွားရေးလုပ်ငန်းရှင်တွေအများစုကကြိုးဆိုကြတာတွေ့ရပါတယ်ဆိုတော့ဒီအခွန်အခွင့်ဥပဒေမူကြမ်းဒီစီးပွားရေးလုပ်ငန်းရှင်တွေအတွက်ဒါကအစဉ်ပြေတဲ့အကျိုးရှိတဲ့ဥပဒေမူကြမ်းတစ်ခုလို့တော့ယူဆကြတယ်လို့ရေဝန်ကကောက်ချက်ချလို့ရပါတယ်ဒီဥပဒေမူကြမ်းကလူမှုအတွက်ကောတကယ်အကျိုးရှိမဲ့ဥပဒေအခွန်အခွင့်ဥပဒေဟုတ်ပါရဲ့လားခင်ဗျာ
ကျွန်တော်တို့ဒီနေ့ကမင်းတို့ကျွန်တော်တို့ဒီနေ့တောင်ငါဒီနေ့တော့မှကျွန်တော်တို့ဆွေးနွေးပြရတဲ့ခုချင်းစနေရဖြစ်ပါတယ်။ဆိုတော့တော့ဟို300ခိုင်နှုန်းဆက်သွားခိုင်နှုန်းဒါမှမဟုတ်ရင်ပေါ့နော်။ဟိုကြာရင်ဟိုနောက်ပြန်ပြီးတော့မှဟို900ခိုင်နှုန်းနဲ့ဒီတောင်းတဲ့ကိစ္စရယ်နောက်တစ်ခုကတော့အဲ့ဒီကျွန်တော်ပြင်ဆင်လိုက်တဲ့အရာမှပါလဲပေါ့နော်။ဒါ short ပေးလာမယ်အခွန်ကြီးရယ်ဒါ package ကအနေနဲ့လည်းပြန်ပြောင်းထားရတယ်။ဒါမှဒီလိုအဖြစ်ဖြစ်တာမူကျွန်တော်ကတော့ဒါဟိုပြောချင်တာတော့အားလုံးအတူတူဒီဖြစ်တယ်လို့ကျွန်တော်ဒီလိုနားလေ။ဘာကြောင့်လဲဆိုတော့ဒီကောင်ကဥပဒေပုံမှန်19မှာဆိုကျွန်တော်တို့တရားဝင်ခေါ်ဆောင်နေရတဲ့ပုဂ္ဂိုလ်ဖြစ်ရေကျွန်တော်တိုင်းဒီမှာဒီအစီအစဉ်လိုက်ပေါ့နော်ခေါ်ဆောင်နေကြရတဲ့ခွန်မ်းကြီးလည်းရှိရေကျွန်တော်တို့ဝန်ထမ်းတွေလည်းရှိရေကျွန်တော်တို့ဒီလူလူတွေလည်းရှိရေအဲ့ဒါဒီလူတွေရကြရတဲ့ခါကျကျွန်တော်တို့ကအမြင်ဆုံးတောင်းကြရခိုင်တော့ဒီခေါ်ဆောင်နေရပြီးတော့မှဒီလိုမျိုးပေါ့နော်အခွန်ကိုအရင်ဆုံးကမဆောင်ကြတော့နဲ့ဟိုတော့ဒါပြောမယ်ဆိုတော့အခွန်ဆောင်လာကြတဲ့လူတွေကိုဒီကနေ့ကျမှဒီလိုပုံပြီးဒီကတက်တာကိုအမြင်နဲ့ပြည့်ပြည့်ဒီလိုနည်းနဲ့ပါတဲ့အခြေအနေတွေဖြစ်ဖြစ်ပေါ့နော်အခုလိုမျိုးပေါ့နော်ဒါမှမဟုတ်ရင်ခေါင်းကနေဒီလူမျိုးကနေပြီးတော့တော်တော်များများဖြစ်ဖြစ် ဒီလိုမျိုးကိစ္စရတယ်ဒီလိုမျိုးကလည်းမတော်ရင်းသွားပြန်ရှိလာလိမ့်မယ်ဒါတော့ကျွန်တော်ကဒီစိတ်ဆက်နေပတ်သက်လို့အစီအစဉ်အောင်ပေါ့နော်ဟိုတန်းမြေတယ်လေဟိုအကုန်လုံးပေါ့နော်တန်းမြေတယ်လေရရရတဲ့ခဏရရှိရမယ်တန်းမြေမှာရှိနေရကောင်းအစားကောင်းတာဆိုရင်ဒီလိုလူတွေကျင်းနေတဲ့အစီအမနောက်ကတန်းမြေတဲ့ဘုံကလေးကြောက်ရင်ရတဲ့ဟိုပေါ့နော်အခွန်လေးပေါ့နော်မရဘဲနဲ့ရှိနေတဲ့ခွန်လေးလေကျွန်တော်ကိုယ်ငွေလေးလေကျွန်တော်တန်းမြေမှာလေကျွန်တော်ပြန်နေပြတ်လာစီကျင်းနေဆိုဒါလေးအချိန်မျိုးပေါ်မှာကြည့်ပြီးတော့မှကျွန်တော်ဒါပဲဆောက်ရတဲ့နေဆိုတော့ကျမတို့ဒီဥပဒေကိုပြင်ဆင်ပြီးတော့မှလွတ်တော်နဲ့ကြောင်းစီနေပါမှာ
ဖြစ်။ဟုတ်ကဲ့မြန်မာနိုင်ငံဆိုတော့ကဒီအခွန်ရှောင်းတာတို့အခွန်ကိုလုံးဝပေးတဲ့အလေးအကျင့်အင်မတန်နေတဲ့နိုင်ငံဆိုတဲ့အခါကျတော့ဒီဥပဒေကနေရောတိုင်းပြည်အတွက်တကယ်ကိုလိုအပ်နေတဲ့အစိုးရရန်တရားလက်ပတ်ဖို့တကယ်ကိုလိုအပ်နေတဲ့အခွန်အခါတွေတိုးရလာမယ်လို့မျှော်လင့်လို့ရပါသလားခင်ဗျာ။
ဒီလိုမျိုးခွန်ဆောင်နေလို့ကျွန်တော်တို့တောင်းပန်ကြတာဒီလိုမျိုးလည်းမဟုတ်ပါဘူး။ခွန်ကတော့အများအားဖြင့်ကျွန်တော်တို့ကလည်းတောင်းလို့တုတ်ကြပါသေးတယ်။ကျွန်တော်တို့ကလည်းဆက်ပြေးကြတာရှိရဲ့။ဟိုတခါကျော်ကတော့ဆက်ပြေးကြတယ်ဒီလိုခွန်လေးမျိုးကိုကျွန်တော်တို့ပြလာကြရတယ်ဆက်တိုက်ဆက်တိုက်ပါ။အဲ့တော့ဒီဆက်တိုက်ဆက်တိုက်ပြလာကြတယ်လေမျိုးဒီချင်းထီအောင်ခွန်မဆောင်တဲ့ပုဂ္ဂိုလ်ကလည်းကျွန်တော်တို့တောင်းပန်ရမှရှိနေတယ်ဆိုတော့ကျွန်တော်တို့ပြောချင်တာကတော့ဆွေးနွေးပွဲရှင်များရောရောဒီရလေးချိန်နေနေလေ။ဆိုတော့ဆွေးနွေးပွဲရှင်တွေကလည်းဒီလိုမျိုးကိုကြိုက်နေကြတယ်။ဒါနဲ့ကျွန်တော်တို့ဒီလူလူတွေကြားထဲမှာတော့အားလုံးကတန်းမြင်နေကြတဲ့ဖြစ်တယ်နော်အဲ့ဒါကြတော့ကျွန်တော်တို့ပြောချင်တာရောဟိုတန်းမြင်မဟုတ်တော့ဒီတန်းမြင်ဝင်ရဖို့ရအတွက်ကိုတန်းမြင်ဝင်ရဖို့ရအတွက်ကိုဒါလိုအပ်တယ်ဆိုလို့ရှိလို့ရှိရင်တော့တင်းတော်ရတဲ့ထိုက်ကျင်းတဲ့နောက်အခွန်ရဲ့အဒီရခိုင်နှုန်းဆော့ပြီးလေရခိုင်နှုန်းသိသတ်ကူရဖြစ်တယ်နော်အဲ့ဒီတော့ကြောင့်မလို့ကျွန်တော်ကမြန်မာနိုင်ငံအတွက်ကရောသူရတော့ဒီပြောနေစရင်တော့ဒီအခွန်ကိုတက်တက်ပြီးရရှိလာခြင်းအဖြစ်တော့ဒါကျမတို့ဘက်ကနေကြည့်ရတာစီဝေးရေးရေလုံးဝဒီတရားနေနေတော့ဒါကျမတို့ကနေနေနေတရားနေနေကျွန်တော်ရလာမယ်။ဒါပေမဲ့မြန်မာနိုင်ငံရဲ့စီဝေးရေးဥမော်လာအောင်တက်ခါတော့ဒီလိုချင်းမဖြစ်အောင်ဒီခုံလေးကိုနေဆရာပြန်တော့ဒါမှမဖြစ်လာဘူးကျွန်တော်ဒီလိုမြင်ထားရစေဟုတ်ကဲ
့။ Okay. ဆိုတော့လူလူကြားထဲမှာလည်းပဲတကယ်တကယ်ကြတော့ဒီအခွန်ဆောင်တာအခွန်ပေးတာတွေနဲ့ပတ်သက်ပြီးတော့အတိတုတသိရှိလာတယ်လို့မဟုတ်လာပါဘူးမြန်မာလူလူကြားထဲမှာကဆိုတော့လူလူကိုရောဒီအခွန်နဲ့ပတ်သက်ပြီးတော့အခွန်ဆိုတာဆောင်တဲ့ကိစ္စဖြစ်တယ်အခွန်ဆောင်မှသာလျှင်စူရရန်တွေကလက်ပတ်လို့ရတယ်ထိုက်တဲ့အခွန်နဲ့ဆောင်ရမယ်ဆိုတော့တကယ်တမ်းသိရှိနားလေလက်ခံပြီးတော့ပေးကြစေရှိလောက်အောင်ဘယ်လိုများလုပ်ဖို့နည်းလမ်းတွေရှိနိုင်ပါသလဲခင်ဗျာ
အခုဆောင်ရအပြင်ဒီလိုခွင့်ရရလာလေဆိုတော့ဒီလူလူတွေကဒီဝဲနဲ့ကိုရှိပေးရရေးကြည့်လို့အဲ့ဒါကျမတို့ဒီလူလူကိုအခုဆောင်ရရေးခြင်းတစ်ခုကိုကျမတို့နားလည်အောင်ကိုလေးကျမတို့ဆွေးရနေနေလေဒါကျမတို့ဆောင်ရနေရရှိပါတယ်အဲ့တော့ပြောချင်တာကတော့ဒီလူလူတွေအခုဆောင်လိုက်တယ်ဒီဆောင်ရတဲ့ခွင့်ဆောင်လိုက်တဲ့ဒီနေနဲ့တန်းကြီးကလေးလက်ပတ်နေကလေးတရားရဲ့အပေါ်မှာဒီဆောင်လိုက်ခြင်းအဖြစ်တော့အောက်ကတော့ဒီလိုအခြေအနေတွေရနေကလေးဆိုတော့ဒါကိုဒီလူလူတွေကစီစဉ်နေနေပြေးရလို့ပါတယ်အဲ့တော့အဲ့ဒါအခွန်ကိုအခွန်ဒီအခွန်နဲ့ပတ်သက်တဲ့ပေါ့နော်ဒါကျွန်တော်ဒီလူလူတွေကိုဒီရတယ်နားလည်အောင်ပေါ့နော်ဒါဆေးရနေရှင်းပြနေလို့ရအတွက်ပေါ့နော်ခုနကအဝင်းနဲ့ဒီရပြရတက်ခါတော့ဒီကကြံလို့ရမှာပါဟုတ်ကဲ
့ဟုတ်ကဲ့ကျွန်တော်တိထားသလားကျွန်တော်ဖတ်ထားသလားဒီပထမဥပဒေမူကြမ်းမှာတလတစ်နှစ်ကို48သိန်းဝင်ငွေရတယ်ဆိုရင်ဝင်ငွေကိုစောင့်ရမယ်ဥပဒေမူကြမ်းကွန်ပီယာအကြံပြုထားတာကတော့အဲ့ဒီ48သိန်းကနေပြီးတော့သိန်း60ဆိုပြီးတော့အကြံပြုထားပါတယ်ဒီလိုအကြံပြုထားတာကတင်းတင်းလျောက်ပတ်တယ်လို့ဆရာမအနေနဲ့ယူဆပါသလားခင်ဗျာ
အဲသိန်း60ဆိုတာကတော့လေတကယ်တမ်းကြောက်မဆိုရင်လည်းဒါတင်းတင်းလျောက်ပတ်တယ်ဆိုရတဲ့ပေါ့နော်ယခင်ကထဲတော့ပို့ပြီးတဲ့ခါကျတော့ကျွန်တော်ညုံ့တော့ဆက်ချပြလိုက်တယ်ဆရာအမိရတယ်လေဒါလေးရတော့ရှိရပါလိမ့်ဒီတော့လည်းဟိုတကယ်တမ်းကတော့ဟိုအခွန်ဆိုတာကတော့ဒီလိုလည်းမြင်ကျွန်တော်ရတယ်ကိုယ်ကတော့တော်လိုက်နေအခုနေလို့ကျွန်တော်စောင်းနေရတယ်လေတော်လည်းခွန်နေလို့ကျွန်တော်စောင်းနေရတယ်လေအဲ့တော့ကျွန်တော်ကတော့ခုနကပြောတဲ့ဆရာလူပါလေကျွန်တော်တကယ်ရမှာဒီလူလူကဘောနော်ဒီအခွန်ကိုဆိုတာစောင့်ကြည့်ကြအောင်လို့ဒါလေးလေးလေးလေးလို့ဒီအခွန်ဆိုရဲစနစ်ဟာအတိုင်းဒီမှာရှိနေရဲဆိုတာကိုဒီလိုတရားပြပြရပေးပါလေအဲ့ဒီတော့ကျွန်တော်မျိုးကဒီကတော့ဟိုဒီလူလူတွေရဲ့ကြားထဲမှာဘောနော်အခွန်ဆောင်ကျင်စိတ်ရှိတာအောင်အခွန်ကိုမရှောင်မနဲ့အခွန်ဆောင်ကျင်စိတ်ရှိလာအောင်ဆောင်ရနေလေအားအရေးကြီးတယ်ကျွန်တော်ဒီလိုမျိုး
ကိုကြော်ကြော်သိစီစဉ်တင်ဆက်ခဲ့တဲ့စီးပွားရေးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီစီစဉ်ကိုတော့တနင်္လာညချမ်းနဲ့အင်္ဂါမနက်ခင်းနေ့မှာတစ်လှည့်ပြန်ပြီးထုတ်လွှင့်ပေးတာမျိုးစောင့်မျှော်နားဆင်နိုင်ပါတယ်သောတာရှင်များရှင်လာမယ့်အင်္ဂါညဓာတ်ရိုက်လေလိုက်စီစဉ်မှာဘလို့အကြောင်းအရာမျိုးတွေဆွေးနွေးဖို့ရှိသလဲဆိုတာကိုလည်းနားဆင်ကြရအောင်ပ
ါနိုင်ငံတစ်ခုရဲ့ပဋိပက္ခအခြေအနေစိုးဝါလာရင်နိုင်ငံတကာကကာကွယ်ပေးရန်တာဝန်ဆိုတဲ့အတူပီကိစ္စကိုအခုလာမယ့်အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။လူ6သိန်းခွဲလောက်ထွက်ပြေးရတဲ့ရခိုင်ပြည်ပခန့်နဲ့ပတ်သက်ပြီးအတူပီအရာနိုင်ငံတကာတပ်တွေဝင်လာမယ်ဆိုတဲ့အယူအဆအပြောအဆိုရေတာဖြန့်ဝေချက်တွေနဲ့ပတ်သက်ပြီးသောတာရှင်ရဲ့ရှုမြင်ချက်တွေကိုဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးကြဖို့အတွက်
VOA ရဲ့ telephone number 1-232-382-5554ကိုပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ bamis@voanews.com ကိုပဲဖြစ်စေဆက်သွယ်ရမယ့် telephone number တွေဆွေးနွေးလိုတဲ့အကြောင်းအရာတွေကိုစာနဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်ကြိုတင်ပေးပို့နိုင်ကြပါတယ်ပါဝင်ဆွေးနွေးကြဖို့တော်ရရှင်ဒီအားလုံးကိုခိတ်ခေါ်ပါတယ်ရှင
်မနေ့ကအင်္ဂါညတဲ့လေလိုက်အစည်းအဝေးမှာပါဝင်ဆွေးနွေးကြဖို့တော်ရရှင်ဒီကိုထပ်ပြီးတော့ဖိတ်ခေါ်ပြသည်ရှင်ဘလော့ဂါတွေပြောသမျှအစည်းအဝေးကိုတင်ဆက်ပေးကြပါတယ်ကမ္ဘာစမတ်ဖုန်းဈေးကွက်မှာထိတ်တန်းနေရာရထားတဲ့ကုမ္ပဏီကြီးတွေဘက်ကဟာကနေဟင်ကနေဖြစ်လာအောင်ထူးခြားတဲ့ဖုန်းသစ်တွေမထုတ်ကြတော့တဲ့အချိန်မှာပဲဖုန်းကုမ္ပဏီသစ်တွေကုမ္ပဏီသေးသေးလေးတွေကတမူထူးတဲ့ဖုန်းတွေကိုတီထွင်လာကြပါတယ်။စပိန်နိုင်ငံဘာစီလိုနာမြို့မှာနှစ်စဉ်ကျင်းပတဲ့ကမ္ဘာမိုဘိုင်းကုန်စည်ပြပွဲကြီး Mobile World Congress မှာပွဲထုတ်ပြီးတော့မိတ်ဆက်လာကြတဲ့ဖုန်းသစ်တွေအကြောင်းကိုတော့မဆုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြပေးထားပါတယ်ရှင်။
နိုင်ငံဘာစီလိုနာမှာနှစ်တိုင်းလုပ်တဲ့ Mobile World Congress မှာဒီနာမည်ရထားပြီးသားစမတ်ဖုန်းကုမ္ပဏီကြီးတွေမဟုတ်ဘဲနဲ့စမတ်ဖုန်းကုမ္ပဏီအသေးလေးတွေရဲ့တည်ထွင်မှုတွေကလည်းတော်တော်လေးစိတ်ဝင်စားစရာကောင်းတယ်ကိုသားညုံရေ
နာမည်ကြီးကုမ္ပဏီကြီးတွေရဲ့စမ်းသစ်တည်ထွင်မှုတွေကတန့်သွားပြီဆိုပြီးတော့သုံးသပ်သူတော်များများကပြောနေကြတော့ထူးထူးခြားခြားထွင်နိုင်မယ်ဆိုလို့ရှိရင်ဖုန်းကုမ္ပဏီသေးပေမဲ့ဈေးကွက်မှာနာမည်ရချင်ရနိုင်တာပေါ့မဆင်မြတ်မော
အတိအကျပဲချင်း Blue Boo ဆိုတဲ့တရုတ်ကုမ္ပဏီကိုပဲကြည့်လေအခုခေတ်ကစမတ်ဖုန်းနဲ့ selfie ရိုက်တာခွဲလို့မရတဲ့ခေတ်မလားအဲ့တော့သူတို့ရဲ့ Bluebook S2 smartphone ကိုဘယ်လိုထွင်လိုက်လဲဆိုတော့ဖုန်းရဲ့နောက်ဖက်မှာခောက်ထားနိုင်တဲ့ဒီ resolution ကောင်းကောင်းတဲ့ကင်မရာကိုထည့်လိုက်တယ်။ selfie ရိုက်တော့မယ်ဆိုတော့မှအဲ့ဒီကင်မရာကိုဖုန်းအပေါ်မှာထောင်လိုက်လို့ရှိရင်ကင်မရာကောင်းကောင်းနဲ့ဓာတ်ပုံရရတယ်လို့ပုံကောင်းကောင်းထွက်မယ်လေ။အဲ့ဒီကင်မရာရဲ့ resolution ကလည်း 20 megapixel အောင်ရှိတယ်တဲ့။
တော်တော်ကိုကြည်လင်ပြတ်သားတဲ့ပုံကောင်းရမှာပေါ့ဗျ။များသောအားဖြင့်တော့ဖုန်းတွေမှာက screen ရဲ့ရှေ့ဘက်မှာပါတဲ့ကင်မရာတွေကတိတ် resolution မကောင်းဘူးလေ။ကင်မရာကောင်းကောင်းထည့်မယ်ဆိုရင်ဖုန်းစကရင်ရဲ့အရွယ်ကိုသေးလိုက်ရမှာစူးတာကြောင့်ဗျနောက်ဘက်မှာခောက်ထားနိုင်တဲ့ကင်မရာတက်ထားမယ်ဆိုရင်အဲ့ဒီအတွက်မပူရတော့ဘူးပေါ့ဗျာ
အဲ့ဒါကြောင့်လဲစမတ်ဖုန်းတွေနဲ့ပတ်သက်တဲ့ဒီကမ္ဘာအကြီးဆုံးကုမ္ပဏီပြပွဲကြီးမှာ Blue Boo ကုမ္ပဏီကသူတို့ဖုန်းကိုလာပြီးတော့ပွဲထုတ်တာပေါ့ကုမ္ပဏီရဲ့ဆက်ဆံရေးမန်နေဂျာရှောင်ယန်ဝိုးကဆိုရင်စမတ်ဖုန်းသုံးသူတွေအတွက်ခောက်ကင်မရာကအဓိကမက်ဆရာဖြစ်မယ်လို့ဆိုတယ
် On a full screen phone it is the first timethat you can get a selfie effect that
screen အပြည့်နဲ့ဖုန်းထဲမှာကင်မရာကောင်းကောင်းတစ်လုံးနဲ့ selfie ရိုက်တယ်လို့မျိုးရိုက်နိုင်အောင်ပထမဆုံးတီထွင်ထားတာဖြစ်ပါတ
ယ် UK နိုင်ငံက Bullet Group ဆိုတဲ့ကုမ္ပဏီကလည်းကမ္ဘာကျော် Land Rover ကားကုမ္ပဏီနဲ့ပေါင်းပြီးတော့မှခြေချင်းတောင်တက်တာတို့ ski ဆီးတာတို့ camping ထွက်တာတို့လုပ်တဲ့ outdoor ဝါသနာပါတဲ့သူတွေအတွက်ကိုတီးတဲ့ smartphone ကိုထွင်ထားပါသေးတယ
် Land Rover Explorer လို့နာမည်ပေးထားတဲ့ smartphone က2မီတာအမြင့်ကပြုတ်ကျရင်တော့မှမကွဲနိုင်အောင်လုပ်ထားတဲ့ပြင်နှစ်လောက်ထိကိုဘက်ထရီတက်တန်းခံအောင်ထွင်ထားတာပ
ါ။အော်တိုထွက်တဲ့သူတွေအတွက်သိအရေးကြီးတဲ့ဒီနှင်းကြတဲ့အခြေအနေတို့အပူချိန်တို့လေတိုက်နှုံးတို့ဆူထိုင်းစာနှုံးတို့အဲ့ဒါတွေကိုသိနိုင်မဲ့ application တွေလည်းဖုန်းထဲမှာပါပါတယ်။ Bullet Group ရဲ့အမှတ်တံဆိပ်ကြော်ညာတာဝန်ရှိသူ Charlie Henderson ပြောတာနားထောင်ကြည့်ပါအောင်
။ Well, this is a phone designed specifically for use in the outdoors. It's called the Land Rover Explore. We know from our research that people are
ဒီဖုန်းကတော့အပြင်ဘက်မှာသုံးဖို့အတွက်အဓိကဒီဇိုင်းထွင်ထားတာပါ။ Land Rover Explore လို့ခေါ်ပါတယ်။အောက်တို့သွားကြသူတော်တော်များများကတုံးနေရင်နဲ့ဖုန်းပြက်သွားမှာတို့ပြုတ်ကျကွဲသွားမှာတို့ဘက်ထရီကုန်သွားမှာတို့ကိုတော်တော်စိတ်ပူကြတယ်ဆိုတာကျွန်တော်တို့စစ်တမ်းမှာတွေ့ရပါတယ်။အဲဒါကြောင့်အကျန်းတန်ခံနိုင်အောင်ဒီဖုန်းကိုဒီဇိုင်းလုပ်ထားပါတယ်။ဒီဖုန်းရဲ့ GPS ဂျိုးလူလမ်းညွှန်စနစ်ကပိုကောင်းပါတယ်
။ Land Rover Explorer ကိုဧပြီလမှာစရောင်းတော့မှာပါ။ဈေးကတော့ American Dollar 100လောက်ပေးရမှာမို့လို့ဈေးတော့တိတ်မသေးလောက်ဘူးဗျ။
ဒီ Bullet Group ကပဲဒီဆောက်လုပ်ရေးသမားတွေလက်သမားတွေအဓိကသုံးဖို့ဖုန်းကို Mobile World Congress မှာကြော်ညာမိတ်ဆက်သေးတယ်ရှင်။အိမ်ဆောက်လို့ရှင်သုံးတဲ့ဒီ Caterpillar မြေတူးဆက်ကြီးတွေသိရမလား။အဲ့ဒီနာမည်ကျော် Caterpillar ကုမ္ပဏီနဲ့ပေါင်းပြီးတော့မှ smartphone ကိုထွင်တာ။နာမည်က Cat S61 နဲ့မှောင်နေပေမဲ့အပူချိန်ရှိတဲ့နေရာကိုမှန်းဆပြီးတော့ဓာတ်ပုံရိုက်နိုင်တဲ့ကင်မရာ၊ပေချိုးမလိုရဲနဲ့အတိုင်းအတာပမာဏတိုင်းနိုင်မဲ့ဒီ laser ပေချိုးလေဓုအရေးသွေးတိုင်းနဲ့ဆက်အဲ့ဒါတွေအပြင်ဒီဆောက်လုပ်ရေးလုပ်ငန်းလုပ်တဲ့သူတွေအတွက်အသုံးဝင်နိုင်မာတွေကိုစမတ်ဖုန်းထဲမှာထည့်ပြီးတော့ထွင်ထားတယ်။လေဓုအရေးသွေးတိုင်းဆက်ဆိုလို့ရှိရင်လူကိုအန္တရာယ်ရှိနိုင်လောက်တဲ့ဓာတုအနက်တွေတန်းငွေတွေလေထဲမှာရှိနေပြီဆိုလို့ရှိရင်ဖုန်းကနေပြီးတော့အလန်းထမြည်ပြီးတော့တည်ပေးတယ်
။အဲ့ဒီ Cat X61 စမတ်ဖုန်းကလည်းဈေးကမသေးဘူးတော့မဆင်ပြောင်းတော့သူကဧပြီလမှာစရောက်မှာ American Dollar 1100ကျော် iPhone X2 Samsung Galaxy S9 တို့ဈေးလောက်ကိုရှိတာ။
အခုနှစ် MWC smartphone ကုန်စည်ပြပွဲကြီးမှာ Samsung တို့ Sony တို့က3 F phone တစ်တွေကိုမိတ်ဆက်ပေးခဲ့ပေမယ့်အရန်ထူးခြားပြီးတော့စမ်းတင်နေတာမျိုးတွေမဟုတ်ဘူးလို့လေ့လာသူတွေကပြောကြပါတယ်အခုလိုမျိုး smartphone ဈေးကွက်ထဲမှာနာမည်ထိတ်တန့်ရောက်နေတဲ့ဖုန်းကုမ္ပဏီကြီးတွေရဲ့ဖုန်းအသစ်တွေကတိတ်ပြီးတော့ထူးထူးခြားခြားအသစ်ထွင်တာမျိုးမရှိတော့ချိန်မှာကုမ္ပဏီအသစ်တွေကဖောက်ထွက်နိုင်ဖို့ကြိုးစားနေကြတာဖြစ်ပါတယ် smartphone ကုမ္ပဏီတွေဘက်ကတိတ်ပြီးတော့စမ်းတင်တီထွင်မှုတွေမလုပ်ကြသလို smartphone ပိုင်သူတွေကလည်းအရင်တော့လိုမျိုးတစ်နှစ်တစ်ခါဖုန်းအသစ်ပြောင်းကင်တာမျိုးတိတ်မလုပ်ကြတော့ဘူးကိုသားညုံရအဲ့တော့ဖုန်းကုမ္ပဏီတွေဘက်ကလည်းကာမီအောင်လို့ဈေးတွေတင်လာကြတယ်လို့သုံးသက်သူ Ben Stanton ကလည်းပြောပါတယ်
I think we've pretty much hit a glass ceiling of innovation. If you look at the refresh.
ဒီချင်ပန်ဒီမှုတိုင်းတာကကျော်လွန်သွားပြီလို့ထင်ပါတယ် Samsung နဲ့ Apple တို့ကသူတို့ဖုန်းတွေကိုတည်တည်တသာ upgrade လုပ်အသစ်ထုတ်လုပ်တဲ့အချိန်အပိုင်းခြားကိုကြည့်မယ်ဆိုရင်နှစ်နှစ်ကနေ3နှစ်လောက်ဖြစ်လာပါပြီ။ဖုန်းသုံးမျိုးတွေကလည်းတစ်နှစ်တစ်ခါဖုန်းသစ်ပြောင်းကင်တာတဲ့3နှစ်တစ်ခါ2နှစ်တစ်ခါလောက်မှပြောင်းကင်လာကြပါတယ်။ဖုန်းဈေးကွက်တန်သွားတာစမြင်နေရပါပြီ။ဒါကြောင့်လဲဖုန်းတွေရဲ့ဈေးတွေကကြီးလာတာပါ Samsung တို့ Apple တို့ဖုန်းတွေဆိုရင်ဖုန်းတစ်လုံးကို American Dollar 1000လောက်ဖြစ်နေပါပြီဒီကုမ္ပဏီတွေကလည်းရေရှည်ကဲ့အောင်ဈေးတွေမြင့်လာကြပါတယ်လောလောဆယ်မှာတော့အကြီးအကျယ်ထူးခြားတဲ့တီထွင်ဖန်တီးမှုတွေရှိလာမယ်လို့ကျွန်တော်ကတော့မျှော်လင့်မထားပါဘူး AI နည်းပညာ Augmented Reality နည်းပညာထည့်နိုင်ဖို့ကြိုးစားတာမျိုးတချို့တော့တွေ့ရပါတယ်ဒါပေမဲ့ဖုန်းရဲ့လှုပ်ဆောင်နိုင်မှုအမြင်ပုံစံတွေနဲ့ပတ်သက်ရင်တော့နောက်နှစ်နှစ်သုံးနှစ်လောက်အထိတိတ်ထူးခြားလာဖို့မရှိပါဘူး
ဘာစီလိုနာမှာလုပ်နေတဲ့ mobile ကုန်စည်ပြပွဲကြီးမှာနာမည်ကြီးကုမ္ပဏီကြီးတွေအပါအဝင်ပြကန်းပေါင်းက2300လောက်ရှိလားဆိုတော့အဲ့ဒီအချိန်မှာစောစောကပြောသလိုသူများနဲ့မတူအောင်ထူးခြားခြားထွင်ထားတဲ့ smartphone တွေ application တွေအများကြီးရှိနိုင်တည်တယ်မစမင်ဘော
လေးလာသုံးသက်သူတွေရဲ့အပြောအရကုမ္ပဏီကြီးတွေဘက်ကဟာကနေဟင်ကနေဖြစ်လောက်တဲ့ဖုန်းတင်မျိုးတွေထွက်မဲ့အလားအလာမရှိသေးချိန်မှာကုမ္ပဏီသေးလေးတွေကုမ္ပဏီအသစ်တွေဘက်ကသူတို့ရဲ့မတူတဲ့တီထွင်မှုတွေကို Mobile World Congress ကမ္ဘာအကြီးဆုံး smartphone ကုန်စည်ပြပွဲကြီးမှာအပြိုင်မိတ်ဆက်နေကြတာဖြစ်ပါရဲ့ရှင
်။မဆုမြတ်မွန်အစီအစဉ်တင်ဆက်တဲ့ blogger တွေပြောသမျှအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါရဲ့ရှင်။ဒီအစီအစဉ်ကိုတော့အပတ်စဉ်တနင်္လာညတိုင်းမှာတင်ဆက်ပေးနေကြဖြစ်ပါတယ်။အခုဆက်ပြီးတော့မအေးတနာကျော်အစီအစဉ်တင်ဆက်ထားတဲ့တက်တက်ရောင်သတင်းလွှာအစီအစဉ်ကိုနားဆင်ကြရအောင်ပါရှင်။
မင်္ဂလာပါရှင်။အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေ။ဒီတစ်ပတ်တက်တက်ရောင်သတင်းလောက်မှာတော့ Bollywood Super Main Theme Shri Devi ရုတ်တရက်ကွဲလွန်သွားလို့သူရဲ့ပြည်သက်တွေအထုကိုဝမ်းနဲ့ကြေကွဲနေကြရပါတယ်။နာမည်အကြီးဆုံးဗြိတိသျှအဆိုတော့ Ed Sheeran ကတော့နောက်နှစ်ကျရင်ရုပ်ရှင်နိုင်မယ်လို့ပြောနေပါတယ်။ဒီလိုမျိုးကမ္ဘာတစ်လောင်းမှာထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူထွားရဲကိုပြပြပေးသွားပါမယ်။ဘောလီဝုဒ်အိန္ဒိယရုပ်ရှင်လောကမှာအရန်နာမည်ကြီးတဲ့ဆူပါမင်းသမီးတယောက်တိတ်ပြီးတော့အသက်မကြီးခင်မှာရုပ်တရက်ဆုံးမသွားလို့သူ့ရဲ့ဆွေမျိုးအတိုင်းဝိုင်းတွေအနုပညာလောကသားတွေနဲ့ပရိသတ်တွေအထူးကိုဝမ်းနည်းကြေကွဲနေကြပါသည်။အိန္ဒိယမင်းသမီးရှရီဒေဗီဟာဒူဘိုင်းမြို့ကိုရောက်ရှိနေတုန်းမှာသူ့ရဲ့ဟိုတယ်ခန်းတွေကရေချိုးကန်ထဲမှာတည်ဆုံနေတယ်လို့ရေကဖေဖော်ဝါရီ26ရက်နေ့ကပဲပြောကြားသွားပါသည်။အသက်54နှစ်ပဲရှိသေးတဲ့မင်းသမီးရှရီဒေဗီဟာသူရဲ့တူတယောက်ရဲ့မင်္ဂလာပွဲအခမ်းအနားတက်ရောက်ဖို့ဒူဘိုင်းမှာရောက်နေတာဖြစ်ပြီးတော့ရေချိုးကန်ထဲမှာရေစင်ချိုးနေတော့ရုတ်တရက်နှလုံးဖောက်ပြီးတော့သတိမေ့သွားပြီးတော့နောက်တော့ရင်မွန်းသေဆုံးသွားခဲ့တာဖြစ်တယ်လို့ဒူဘိုင်းရဲတပ်ဖွဲ့ကသူရဲ့ Twitter လူမှုကွန်ရက်စာမျက်နှာမှာကြေညာချက်ထုတ်ထားပါတယ်။အိမ်ကျမှာကြံခဲ့တဲ့သူ့ရဲ့သမီးကြီးဖြစ်သူဂျန်ဗီကပောကတော့အဲ့ဒီသတင်းကြားကြားချင်းပဲသူ့ရဲ့အဖေဘက်ကဦးလေးတော်ဆက်တင်မင်းလား NL ကပူအိမ်မှာသွားနေလို့အဲ့ဒီအိမ်ကိုပဲ Bollywood နာမည်ကျော်တွေနှာရေးလာနေကြတာတွေ့ရပါတယ်။ Bollywood ရဲ့နာမည်အကျော်ဆုံးမင်းသားဖြစ်တဲ့ Shahrukh Khan, Hindi မင်းသား Ranveer Singh နဲ့ကြီးအများဆုံးရတဲ့မင်းသမီးတယောက်ဖြစ်တဲ့ Deepika Padukone တို့အပြင်နိုင်ငံရေးကောင်းဆောင်တချို့ပါလာသွားတာတွေ့ရပါတယ်။သူ့ရဲ့သတင်းဆိုကြောင့်ပူဆွေးဝန်းနေနေတဲ့ပြည်သက်တွေကတော့သူ့ရဲ့ရုပ်အလောင်းကိုမြင်ကွင်းရမလားဆိုပြီးတော့သူ့ရဲ့ Mumbai မြို့ Lok and Wala ရပ်ကွက်ကနေရှင်မှလာပြီးတော့စောင့်နေကြတော့ February 29ရက်နေ့ဒေသဆန်တော်ကြီးည10နာရီလောက်ဝင်းကျင်မှာတော့ဒူဘိုင်းကနေပြီးလေရင်နဲ့ပြန်တယ်လာတဲ့မင်းသမီးရဲ့ရုပ်အလောင်းနေအိမ်ကိုရောက်ရှိလာခဲ့ပါတယ်။နာမည်ရင်းရှရီအာမန်ယန်ကအယံဖန်နဲ့ အိန္ဒိယနိုင်ငံတောင်ပိုင်းတမယ်နာဒုပြည်နယ်မှာမွေးဖွားတာဖြစ်ပြီးအသက်၄နှစ်အရွယ်တဲ့ကသူကခလေးတရုတ်ဆောင်ဖြစ်တဲ့ရုပ်ရှင်ဒီမှာပါဝင်ခဲ့ရတာနဲ့ပြီးအသက်၃နှစ်မှာတော့လူကြီးကန်းကိုပါစပြီးရိုက်ခဲ့ရတာပါသူရဲ့နှစ်ပေါင်း50အမှုပညာတက်တန်းတခြားရုပ်ရှင်ကားပေါင်း300ဝန်းကျင်လောက်မှာပါဝင်ပြီးတရုတ်ဆောင်ခဲ့တယ်လို့အိန္ဒိယရဲ့စတုထအမြင့်ဆုံးအရက်ဖက်ဆိုင်ရာဂုဏ်သုဆောင်ဆုဖြစ်တဲ့ပဒမရွှေဆုကိုတော့2013ခုနှစ်မှာချီးမြှင့်ခံခဲ့ရပါတယ်သူရဲ့တည်ဆုံးပုံနဲ့ပတ်သက်ပြီးတော့အိန္ဒိယနိုင်ငံကမီဒီယာတွေမှာလည်းမျိုးစုံရေးသားပြောဆိုနေကြလို့တချို့သတင်းတွေကိုပြည်သက်တွေတော်တော်လေးမကြည်မနဲ့ဖြစ်ကြရပါတယ်။နောက်ပိုင်းမှာတော့မင်းသမီးရွှေဒေဗီတည်ဆုံးရတာဟာတွေးရိုးသားရောက်တည်ဆုံးမှုပဲဖြစ်တယ်လို့ဒူဘိုင်းအစိုးရရှေ့နေရုံကအတည်ပြုလိုက်ပါတယ်။ဖြစ်ချိန်နိုင်ငံကလော်လော်ကျယ်နာမည်အကြီးဆုံးလို့ပြောလို့ရတယ်။အစိုးရ Ed Sheeran တရားဒီတစ်ခေါက်တော့သူ့ရဲ့တချင်းကြောင့်မဟုတ်ဖ ೇನೆ သူ့ရဲ့ရုပ်ရှင်ကြောင့်ပွဲထုတ်ခံရပါတယ်။သူရဲ့ဘဝတစိမ့်တည်တည်သားကိုရိုက်ပြထားတဲ့မှတ်တမ်းရုပ်ရှင်ကားကဘယ်လင်နိုင်ငံကရုပ်ရှင်ပွဲတော်မှာပြသခဲ့တာပါ။အဲ့ချီရင်ကသူတချင်းရေးဆက်တဲ့နေရာမှာအခက်အခဲဆုံးအပိုင်းကတော့တကားမှမရေဘူးမကြားဘူးသေးတဲ့စာသားတွေထွက်လာအောင်လို့တီကုံရေးဆဲရတာပဲဖြစ်တယ်လို့အဲ့မှတ်တမ်းရုပ်ရှင်ထဲမှာပြောထားပါရဲ့။ Songwriter တေးရေးဆရာလို့နာမည်ပေးထားတဲ့အဲ့ဒီမှတ်တမ်းရုပ်ရှင်ကိုသူ့ရဲ့တဝင်းခွေးညီတော်ဆက်တဲ့သူ့ရဲ့တဝင်းခွေးအကိုတော်ဆက်တဲ့ Murray Cummings ကဒါရိုက်တာလို့ရိုက်ကူပြီးတော့ဒီရုပ်ရှင်က Grammy ဂီတာဆုရှင် Ed Sheeran ကို American ပြည်သူနဲ့ England တစ်ဝိုက်သွားလျာလိုက်ပြီးတော့သူ့ laptop တစ်လုံးနဲ့တချင်းဆက်နေတဲ့ပုံပန်းချန်ထဲမှာတေးသွားလိုက်ကနေတာ studio ထဲမှာအတန်သွင်းနေတာဒါရိုက်အကုန်မှတ်တမ်းတင်ပြီးရိုက်ကူထားတာပါSpotify ဂီတကွန်ရဲ့ online ကနေပြီး2018ခုနှစ်မှာပြည်တန်နားထောင်ဖို့အများဆုံးအဆိုတော်ဖြစ်နေသတ်မှတ်ထားတဲ့ Ed Sheeran ရဲ့အတွင်းကြကြဘဝတစိမ့်တစ်ပိုင်းကိုတရုတ်ရှင်မှမြင်တွေ့ရမှာဖြစ်ပြီးတော့သူ့ရဲ့အထက်တန်းကျောင်းကိုပြန်သွားပြီးတော့သူ့ရဲ့ဂီတဆရာကိုတွားနှုတ်ဆက်တာမျိုးသူ့ရဲ့တခြင်းတွေနဲ့ပတ်သက်ပြီးတော့သူ့ရဲ့အဖေကိုအိမ်မှာပြန်ပြီးတော့ပြောပြနေတာမျိုးဒီလိုသူ့ရဲ့ဘဝတစ်နေတာနေထိုင်မှုတရုတ်မှန်ကိုတွေ့ရမှာဖြစ်ပါတယ်နောက်နေ့ကျရင်တော့သူကအခုလိုသူ့ရဲ့ဘဝမှန်ကိုပြောပြတဲ့မှတ်တမ်းရုပ်ရှင်မျိုးမဟုတ်ဖ ೇನೆ တကယ်ရုပ်ရှင်တစ်ခုခုမှပါဝင်ပြီးတော့တရုတ်ဆောင်အောင်မယ်လို့ဘယ်လင်ရုပ်ရှင်ပေါ်တော့မှဒီကားရုံမတင်ခင်သတင်းစာရှင်းလင်းပွဲမှာသူကပြောသွားခဲ့ပါတယ်ဒီတက်ရောက်တဲ့တော့အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တင်းလာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီသတင်းတော်ကိုရုပ်ရောအတန်ရောအပြည့်စုံကြည့်တင်နေဆိုရင်တော့ရုပ်မြင်သံကြားမှာတင်းငရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ် VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်
မေးစနာကျော်စီစဉ်တင်ဆက်တဲ့တက်တက်ရောင်သတင်းလွှာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့သူယုံကြည်ရအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ဒီသတင်းပတ်ရဲ့သူယုံကြည်ရအစီအစဉ်မှာတော့ပိုလန်နိုင်ငံမှာလူမှုအဖွဲ့အစည်းနဲ့နိုင်ငံရေးဘာသာရပ်ကိုအထူးပြုပြီးတော့လေ့လာနေတဲ့မဟာဘွဲ့တင်နန်းသူမခင်ငိမ့်ဆန်ကဘာကိုယုံကြည်သလဲဆိုတာနားဆင်ကြရပါမယ်ရှင်။မမိုးဖြူကစီစဉ်တင်ဆက်ထားပါတယ်။
မင်္ဂလာပါလူတိုင်းမှာအကြောင်းအရာမျိုးမျိုးနဲ့ပတ်သက်ပြီးယုံကြည်ရာတွေအများကြီးရှိနိုင်ပါတယ်ဒါပေမဲ့ဒီနေ့ကျွန်မအဓိကထားပြောချင်တာကတော့ခွဲပြားခြားနားမှုမတူညီမှုကိုရန်သူအဖြစ်သဘောမထားဖို့နဲ့အခွဲခြားမဖိနှိပ်ဖို့ပဲဖြစ်ပါတယ်ကျမတို့တွေကလူတူတယောက်ဒါမှမဟုတ်ရင်လူတစုအလွယ်တကူကင်ဘော့တက်သမုတ်လေးရှိကြတယ်ကျမတို့အင်္ဂလိပ်လိုတော့ stereotype လို့ခေါ်ရပေါ့နော်ကျမလေးလာပူတလောက်ဘလို့အခြေခံပုံမူ DB ကင်ဘွန်တက်လေးရှိတယ်လဲဆိုတော့လူမျိုးယုံကြည်တဲ့ဘာသာယဉ်ကျေးမှုစတဲ့အကြောင်းအရာတွေပေါ်မူတည်ပြီးတော့ကင်မွန်တက်ကြတယ်။အဲ့လိုကင်မွန်တက်တာတွေကအစိုးကြီးပဲလားဆိုတော့အမြဲတမ်းအစိုးကြီးမဟုတ်ဘူး။ဥပမာတရုတ်တွေကစီးပွားရှာကောင်းတဲ့ကလားတွေကအလုပ်ကြိုးစားတယ်။စတာတွေကတော့အကောင်ဘက်ကပေါ့နော်ကင်မွန်တက်တာဖြစ်တယ်။အဲ့မဲ့ကလားတွေကကစင်းနေတယ်၊မွတ်စလင်တွေကဘာသာရေးအစွန်းရောက်တယ်။ဆိုရင်တော့ဒါမကောင်းတဲ့ဘက်ကပေါ့နော်။အရေးသွေးတွေကိုကင်မွန်တက်တာဖြစ်တယ်ပေါ့နော်။ကျမတို့ကအဲ့လိုဆွဆွဲတာတွေကတကယ်တကယ်တမ်းလက်တွေ့အတွေ့အကြုံရမဟုတ်ဘဲပဝင်းချင်းကကြာဘူးနာဝါရှိတာလူကြီးသူမတွေပြောတာတွေကနေတဆင်အလွယ်တကူလက်တင်ခံယုံကြည်လိုက်ကြတာများသောအားဖြင့်အဲ့လိုဖြစ်တယ်ပေါ့နော်အကယ်လို့အတွေ့အကြုံရခင်မွန်တက်တာပါလို့နားထောင်သူကဆိုချင်းဆိုလိုက်မယ်အဲ့လိုအတွေ့အကြုံပေါ်မူတည်ပြီးတော့ခင်မွန်တက်တာမှာကျမတို့ကနီးနီးနဲ့တက်နေရှိတယ်ပထမနီးကကျမတို့အကြုံတွေ့ဘူးတဲ့လူတူတယောက်ဒါမှမဟုတ်ရင်လို့အနေငယ်ပေါ်မူတည်ပြီးတော့သူကတော့ဗမာဒါကြောင့်ပြင်းလာသူကတော့ကလာဒါကြောင့်ကစင်းနေတာ
ဆာတဲ့ဖြစ်ပေါ်နော်လက်တင်ခံအရင်တော့လက်တင်ခံယုံကြည်ပြီးသားပေါ်မူတည်ပြီးတော့အခြေခံပြီးတော့တစိုက်ကတ်တခြားသူရဲ့လူမျိုးကိုယ်ွယ်ရဓလေးပေါ်မူတည်ပြီးတော့ကောက်ချက်ဆွဲတယ်နောက်ဒုတိယနေ့ကဘာလဲဆိုတော့သူကဘာသာရေးအစွန်းရသူကမွတ်စလင်ဒါကြောင့်မွတ်စလင်နဲ့အားလုံးကအစွန်းရောက်တွေဆိုပြီးတော့ အဲ့ဒီလူရဲ့နောက်ခံလူမှုဖွဲ့စည်းလူမျိုးဘာသာမူတည်ပြီးတော့လူတစုလုံးအပေါ်မှာကောက်ချက်ဆွဲတယ်။ဓမ္မရဒတိထားဖို့ကကိုတွေးကြုံရတဲ့လူအနေငယ်မှာမူတည်ပြီးတော့အခြေခံပြီးတော့လူတစုကိုတင်းကျုံမလုံးရှင်နဲ့ရန်တင်လာပေါ့နော်။အဲ့ဒါလို့တင်းကျုံကင်မွန်တက်မိရင်သူတို့ကိုယ်နဲ့မတူလို့ရန်သူလို့မြင်လာတတ်တယ်။ပြီးတော့အဲ့လိုကင်မွန်တက်တဲ့သူမျိုးတွေစုမိတဲ့အခါ တခြားလူတစုကိုခွဲခြားဆက်ဆံတာမျိုးတွေလုပ်လာတတ်တယ်အထူးသဖြင့်ကင်မွန်တက်ခံရတဲ့လူတစုကနိုင်ငံရေးပါဝါရှိတာဖြစ်ဖြစ်စီးပွားရေးပါဝါရှိတာပဲဖြစ်ဖြစ်အဲ့လိုအာဏာတစ်ခုခုရှိနေရင်တခြားကိုကင်မွန်တက်ခြင်းတဲ့လူတစုကိုစနစ်တကျဖိနှိပ်တာတွေဥပမာတချို့နိုင်ငံတွေမှာဆိုဥပဒေတွေပါတွေပြဋ္ဌာန်းပြီးတော့ဖိနှိပ်တာမျိုးတွေဖြစ်လာတယ်ကင်မွန်တက်ခံရတဲ့လူစုဟာလေသူတို့ဘဝရဲ့
ော်အဲ့တော့ကျမလက်ရှိပေါ့နော်ရောင်းနေတဲ့နိုင်ငံချင်းနဲ့ဥပမာထားပြရမှာတချို့ပိုလန်နိုင်ငံသားတွေကတခြားနိုင်ငံကအခြေအနေမျိုးမျိုးနဲ့ဒီနိုင်ငံကိုရောက်လာတဲ့ immigrant တွေကိုမုန်းတီးကြတယ်ပိုလန်နိုင်ငံဟာပိုလန်နိုင်ငံသားရဲ့အတွက်သာဖြစ်ရမယ်ပိုလန်နိုင်ငံသားတွေသာနေထိုင်ရမယ်ဆိုတဲ့ကြွေးကြော်ဆောင်ပုဒ်တွေဆိုကြတယ်ပေါ့နော်ဒါပေမဲ့တကယ်ကံသူတို့ကိုသွားမြင်ကြည့်လိုက်ဘာကြောင့်မုံကြမုံတာလေသူတို့မုံတဲ့အကြောင်းကြီးကိုမေးချင်ရင်သူတို့တိတိချာချာမပြောတတ်ကြဘူးအဓိကကဘာလဲဆိုတော့ကျမတို့တွေကကိုနဲ့မတူလို့ကိုလူမျိုးနဲ့မတူလို့ကိုဘာသာကိုကိုယ်ွယ်သူတွေမဟုတ်လို့ဆိုတဲ့အကြောင်းပြတ်ပြတ်တွေပေါ်မူတည်ပြီးတော့တခြားတဦးတယောက်တို့မဟုတ်လူတစုကိုမုံတီးကြတာများတယ်ခွဲခြားဆက်ဆံကြတာများတယ်အဲ့တော့ကျမတို့တွေကအဲ့လိုမျိုးမလုံးမိဖို့ကိုတတိထားရမယ်ပေါ့နော်ဒါကတော့ပေါ့နော်ကျမအယုံကြည်ရတဲ့အများကြီးတဲ့ကမှကျမယုံကြည်ရတခုပို့ပေါ့နော်ပြောကြတာဖြစ်ပါတယ်အားလုံးကျေးဇူးတင်ပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရခန္ဓာအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ်
မမိုးဖြူစီစဉ်တင်ဆက်ခဲ့တဲ့သူယုံကြည်ရအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။တင်းနာညအတွက်အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။ဒီညပိုင်းအစီအစဉ်တွေမကြခင်အဆုံးသတ်တော့မှာပါ။အခုကြံနေသေးတဲ့အချိန်မှာတော့တင်းချင်းချုပ်ကိုမသိင်ကြီးထိုက်ကတလှည့်ကြီးညပေးပါမယ်ရှင်။
ဒီနေ့နိုင်ငံကတပုံထင်းချုပ်ရာဂူတာရှေးပိုင်းဒေသတွင်းကိုလူသားချင်းစာနာမှုအထောက်အကူတွေတည်ဆောင်လာတဲ့ရင်တန်ဝင်ရောက်နိုင်ခဲ့ပြီလို့ကုလသမဂ္ဂနဲ့နိုင်ငံတကာကြက်ချင်ကြီးအသင်းတို့ကဒီကနေ့ပြောပါတယ်။ကုန်တင်က46ဆင်းပါရင်တန်မှာတော့လူပေါင်း 28,500 အတွက်စားနပ်ရိက္ခာနဲ့ဆေးဝါးအထောက်အပံ့တွေတည်ဆောင်လာခဲ့တဲ့အကြောင်း ICRC ရဲ့ Syria ကိုယ်စားလှယ်အဖွဲ့ကပြောဆိုထားပါတယ်။ကနေဒါမက္ကဆီကိုနဲ့အမေရိကန်တို့ကြားမျှတတဲ့ကုန်သွယ်ရေးသဘောတူညီချက်တရခဲ့မှအမေရိကန်ကိုတင်သွင်းနေတဲ့တမနိနဲ့အလူမီနီယံအပေါ်အခွန်အကြီးအကျယ်တိုးကောက်မဲ့အစီအစဉ်ပြောင်းလဲသွားနိုင်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။မြောက်အမေရိကလွတ်လပ်တဲ့ကုန်သွယ်ရေးသဘောတူညီချက်နဲ့ပတ်သက်ပြီးသုံးနိုင်ငံတို့လက်တလောဆွေးနွေးနေကြတာဖြစ်ပါတယ်။အီတလီရွေးကောက်ပွဲမှာပြက်ပြက်သားသားအနိုင်အရှုံးမရှိခဲ့တာကြောင့်ဒီကနေ့တင်းတင်းလာနေမှာတော့လွတ်တော်အမှတ်နေရာခမန်းချက်တွေနဲ့မရင်မရအခြေအနေဖြစ်နေပြီးအရင်ကတည်းကရှုပ်ထွေးနေတဲ့နိုင်ငံမှာညွန်ပေါင်းဖွဲ့ရေးညှိနှိုင်းချက်တွေကနောက်တင်းပတ်တွေနဲ့ချီပြီးတော့အချိန်ယူရအောင်မှာဖြစ်ပါတယ်။တောင်ကိုရီးယားသမ္မတမွန်ဂျေအင်းရဲ့အထူးကိုယ်စားလှယ်အဖွဲ့ဟာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းနဲ့ဒီနေ့တွေ့ဆုံပါတယ်။အနာရပြီးခုနှစ်နှစ်အတွင်းတောင်ကိုရီးယားကိုယ်စားလှယ်အဖွဲ့နဲ့ဒုတိယရှင်ကြားပထမဆုံးတွေ့တဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းအနေနဲ့ဒီအဖွဲ့ကိုညစာတဲ့ခင်အက်ခန်နဲ့အကြောင်းလဲသတင်းတွေမှာဖော်ပြနေကြပါတယ်ရှင်
။သတင်းချင်းချုပ်ကိုမသိင်ကြီးထိုက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တင်းနာညအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုရနိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်းဖန်းအင်ဂျင်နီယာကတော့ White Death Sonya ဖြစ်ပါတယ်ရှင်။ကျွန်မကသူ့မမဒီညပိုင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီအထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးတာမျိုးစောင့်မျှော်နှားဆင်နိုင်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.